ပြန်ဖြေကြည့်ပါလှပတော့ပန်းတပွင့်ကိုမြင်တော့ခါဝဲရဖြေရပြီလားအာဟိကုဒလာဝိပတ်ဥပိ္ခာတဟာကုသကုဝိညာဉ်စေကဲထားပါတော့အဲ့ဒီမပြောတော့နော်အာကုဒလာဝိပတ်လားအာဟိကုဒလာဝိပတ်လားမဟုတ်မဟုတ်အဲ့လောက်ပဲဖြေတော့မယ်ပြောတာနော်သူကဥပမာဖြေကြည့်လိုက်ပန်းတပွင့်ကိုမြင်တော့ခါအာဟိကုဒလာဝိပတ်အဲ့လိုဖြေရမယ်ဟုတ်လားအဲ့ဒါမခိုင်မြဲတဲ့ကုသိုလ်ရဲ့အကျိုးစိတ်နော်ဆိုတော့လက်ကိုဓာတ်ထိတဲ့အခါဟုတ်တယ်အကုသလဝိပတ်အကျင့်ရမယ်နော်အကျင့်ရမယ်လက်ကိုဓာတ်ထိတဲ့အခါအ
ကုသလဝိပတ်စိတ
်ခလုတ်တိုက်တဲ့အခါအ
ကုသလဝိပတ်စိတ်
ဟုတ်ပြီစီရီတော်မြင်တဲ့အခါအ
ကုသလဝိပတ်စိတ
်နားလေပြီနော်သဘောပေါက်ပြီနော်ဟုတ်ပြီအဲ့တိုင်းသွားမယ်ဟိုဈေးထဲမှာသွားပြီးရောစက်သားတွေတွေမြင်တဲ့အခါ
အကုသလဝိပတ်စေ
ဟုတ်ပြီ ဝါဝါတော့ထားပါတော့ तू ကစက်သားကြိုက်ပုံပေါ်တယ် तू ကဘယ်လိုမှလက်မခံအောင်အဲ့ဒါနော်ကုသိုလ်ရဲ့အကျိုးပဲ तू ကတော့နော်စက်သားကြိုက်တာဆိုတော့ဝတ်သားတွေမြင်တဲ့အခါ
အကုသလဝိပတ်စေ
ဟုတ်ပြီနော်အိမ်သာတွင်းကိုမြင်ရင
်အကုသလဝိပတ်စေ
ဟုတ်ပြီပန်းချံလေးကိုမြင်ရင
်အကုသလဝိပတ်စေ
ဟုတ်ပြီခလုတ်တိုက်မိရင
်အာဟိကဝိပတ်စေ
ဆရာအောင်မြင်ရင
်အာဟိကဝိပတ်စေ
ဘယ်လိုထိလိုက်တာရောနေသလားလို့
အာဟိကဝိပတ်စေကုသလဝိပတ်စေ
အာကုသလထွက်လာသလားလို့ပါအ
ာဟိကဝိပတ်စေ
ရပါဘယ်လိုပဲဖြစ်ပါဆရာအောင်မြင်လဲအာကုသလဝိပတ်ကြီးဆိုလဲထားပေးပါပါအခုလို့စာရီဆိုနေတဲ့အတန်ကြာရင်
အာဟိကဝိပတ်စေ
ကုလစာရီဆိုတဲ့တန်ကြာရင
်အာဟိကဝိပတ်စေ
ဟုတ်ပြီစာရီဆိုတာနာကြီးတာလို့ပြောရင်ပေါ့အ
ာဟိကဝိပတ်စေ
နာကြီးတယ်လို့អော်တဲ့အတန်ကိုပြောတာเนาะအဲ့ဒီတန်ကိုကြာတာတို့တော့မကောင်းဟုတ်လားတင်းနှန်းနေပိတ်လိုက်တော့ဆိုရင်ကောအာဟိကဝိပတ်စေပိတ်ရှင်နေတာပိတ်ရှင်နေရတယ်နဲ့ဟုတ်လားဒါကြီးပိတ်ရှင်နေရတယ်နဲ့
ဟိုအတိမပြောစေ
ဒါဆိုရင်ငပိနှံ့ရတဲ့အခါအာ
ကုတလာဝိပတ်စေ
အာကုတလာဝိပတ်နော်ကိုကြိုက်တာနဲ့တော့တွားတွားပြီးတော့ဟိုမွှေ့ပေးနေနော်ငပိနှံ့ရတဲ့အခါအ
ာကုတလာဝိပတ်စေ
စပယ်ပန်းနှံ့လေးရတဲ့အခါအ
ာဟိကုတလာဝိပတ်စေ
ဟုတ်ပြီမြုပ်တိဆက်တဲ့အခါအ
ာကုတလာဝိပတ်စေ
ဝတ်သားဟင်းလေးနဲ့စားရတဲ့အခါအ
ာ
ဟိအာဟိရပါတယ်အာကုတ
လာ
ဝိပတ်စေအာမဟုတ်ပါဘူးအာဟိကုတလာပါပဲ
ကိုကြိုက်တယ်
ဗျအဲကိုစားလို့အဆင်ပြေမြင်တဲ့ဟာမြင်ရတာပြောမှာလေ
အဆင်မပြေဘူ
းဟင်းကောင်းလေးစားရတာအဲကိုရဲ့ကုသိုလ်ကြောင့်မဟုတ်လားဟ
ုတ်ပါဘူး
ကောင်းကောင်းလေးစားရတယ်လေဟောအဲအာဟိကုတလာဝိပတ်စေဟုတ်ပြီဟုတ်ပြီကဲဆွင်တော်ပါပြီနော်ဆိုတော့တို့လှုပ်ထားခဲ့တာအကုသိုလ်စိတ်12ပါးရယ်အာဟိစိတ်18ပါးရယ်ကာမသောဘနာစိတ်24ပါးရယ်ပေါင်းလိုက်ရင်ကာမဝသရစိတ်54ပါးတစ်ဖက်လုံးပြီးသွားခဲ့ပြီအဲ့ဒီဟာကိုမဟာကုသိုလ်ကိုနောက်ထပ်နာမည်တစ်ခုရှိသေးတယ်ကာမကုသိုလ်လို့ခေါ်တယ်တွက်လွယ်လွယ်လေးပါကာမစိတ်ထဲမှာအကျုံးဝင်သွားလို့ကာမကုသိုလ်လို့ခေါ်လိုက်တယ်နော်အထက်မှာရူပကုသိုလ်တို့အရူပကုသိုလ်တို့ရှိနေသေးတယ်မလားဒါကြောင့်သူ့ကိုကာမကုသိုလ်ကာမဝဇရကုသိုလ်စိတ်ဒီလိုမျိုးလဲခေါ်တယ်ယနေ့ယခုပြုလို့ရတော့ကာမဝဇရကုသိုလ်ကံကြောင့်သူဆရာတော်ကြီးတွေအဲ့လိုမျိုးစုပေးတတ်တယ်လေအဲ့ဒါကာမဝဇရကုသိုလ်ကံကြောင့်ဆရာတော်ကြီးအဲ့ဒါပြီးတမနဲ့ပေးထည့်လိုက်တာအောက်ကလူနားလေတာမလဲတာတော့တပိုင်းပေါ့နော်သူတို့ပြေးလိုက်တာပြီးမှန်းနဲ့ပြေးလိုက်ယနေ့ယနေ့ယခုပြုလုပ်ကြရတော့ကာမဝဆရကုသိုလ်ကံကြောင့်အောင်လဲဒါသူ့ကာမကုသိုလ်လုပ်တယ်လို့ပြောတာဒီမဟာကုသိုလ်ကံပြောလိုက်တာအဲ့ဒါသူ့ကာမကုသိုလ်လို့ခေါ်တယ်ကာမဝဆရကုသိုလ်လို့အရှိခေါ်တယ်အတူကောက်ကာမကုသိုလ်လို့ခေါ်တယ်အဲ့ဒီထက်အတူကောက်ကတော့မဟာကုသိုလ်လို့ပဲခေါ်တူအဲ့ဒီကုသိုလ်တွေဆိုတာကဒါနချရင်မဟာကုသိုလ်ရတယ်နော်ကာမကုသိုလ်ဖြစ်တယ်တိလစောင့်တယ်ဥပုသ်စောင့်တယ်မေတ္တာလေးပွားတယ်ဒါမှမဟုတ်ရင်လေဝေယဝစ္စလေးတွေလှုပ်တယ်အခုစဉ်ဒီဝေယဝစ္စကုသိုလ်ကတိတ်ပြီးတော့ပေါ်ပြူလာဖြစ်တယ်လေတဏှာသွားတယ်ဘုန်းကြီးကျောင်းတွေသွားတယ်ချက်တာတွေပြုတ်တာတွေဧခန္ဓာတွေဒီလိုဝေယဝစ္စကုသိုလ်တွေကိုတို့လူတွေကတိတ်ပြီးတော့မှအဲ့ဒီပုံမှာတော့ဟိုတရားတရားရှိကြတယ်ဒါတွေလို့မှဝင်မလေးကြအောင်ဒီလိုမျိုးစာသင်ဖို့ဆိုရင်ဝင်လေးသွားလိမ့်မယ်တရားစခန်းလေးဆိုရင်နည်းနည်းလေးဝင်လေးသွားတယ်ဝေယဝစ္စကုသိုလ်ကျတော့တူတူကိုကိုပျော့တယ်အပေါင်းပါနဲ့လဲလောက်ရတာကိုဟုတ်လားတို့အဖွဲတွေဥပမာတို့တင်တန်းဖွဲတွေမန္တပံဝန်အကြောင်းမှာတွားပြီးရောမှအကူလောက်အောင်မယ်ဆိုရင်တို့ကပျော်တယ်မန္တလေးတွေထိုးကြမယ်ဟုတ်လားအဲ့ဒီမှာပျော်တယ်တို့သောမနတတဟာကုတ်တွေဖြစ်တယ်ညာနာဝိပယုတ်ခက်မြောင်းများဖြစ်သွားမယ်အခုလို့တင်တန်းတင်ထားပြီးတော့ညာနာဝိပယုတ်ကမဖြစ်အောင်တတိထားလို့ရတယ်လေကိုညာနာတံပယုတ်စိဖြစ်အောင် ဒါကုသိုလ်လို့ပဲလှုပ်တဲ့နဲ့လှုပ်ပဲလို့အဲ့လိုလေးအောင်းမေ့ပြီးတော့မှကုသိုလ်စိတ်လေးနဲ့လှုပ်ရင်ညာနာတံပြောစိတ်ပြန်ဖြစ်ပါတယ်။သူကပြုတ်ပြင်ယူလို့ရပါတယ်။များသောအားဖြင့်ကတော့သူကအဲ့လိုမအောင်းမေ့မိခဲ့တဲ့နှလုံးမသွင်းမိတဲ့အခါကျတော့ညာနာဝိပုတ်တွေပဲအဖြစ်များခဲ့တာပေါ့နော်။ဆိုတော့အဲ့ဒီကာမဝဆရာကုသိုလ်တွေဆိုတာကလူလှုပ်လေရတယ်၊နှက်လှုပ်လေရတယ်၊နောက်ဆုံးတွေးဆန်နေလှုပ်ရင်လည်းရတယ်။တွေးဆန်နေလည်းကုသိုလ်ရတယ်။ဥပမာဒီเจ้ามาชื่อแขวลีเลยส่วนกุตุสิทธิ์ตลอดมาဖြစ်တယ်တို့အိမ်ဒီမှာလည်းဖြစ်ပါတယ်တချို့ဆိုလို့ချင်းမွေတွေလာပြီးတော့မှဒီလုံနာမှာဘုရားစင်ဒီမှာနေတော်တော်နဲ့မပြန်သူဒီနားလေးမှာပဲနေပြောနေလေအဲ့မှာတို့ကဒီစင်နုတော်ကိုတို့စိတ်ထဲမှာတော့ဘုရားမန်းတရားမန်းကတော့မတိပါဘူးမတိပေမဲ့လည်းတို့အိမ်နားမှာနေရတဲ့ခါမှာကြည်နူးတယ်ဘုရားရဲ့เจ้าရဲ့လေးကိုခိုးပြီးတော့မှနေတတ်တယ်ငှက်လေးတွေရှိတယ်ဒီလိုမျိုးပဲတိရစ္ဆာန်တွေလည်းမဟာကုတုလောက်ဟာတို့အတွက်ခက်ခဲမဟုတ်ညာနာတံပြုတ်တော့မဖြစ်ဘူးပေါ့လေတို့လိမ့်ဆန်ဖြစ်နေတဲ့အတွက်เนาะမွေဤတကောင်ကဖះနာလာပြီးတော့မှအော်ကံကံရဲ့အကျိုးဆိုတာရှိရပါညာအဲ့လောက်ထိသူပဲတည်မလဲဘာဖြစ်လို့လဲဆိုအဲ့ဒီဟာဘာဖြစ်လို့လဲဆိုတာပကိန်းပိုင်းမှာဆက်ပြီးတော့မှလေးလာရလိမ့်မယ်ဒီပထမစဉ်ထဲမှာပဲလေးလာမယ်သူတို့ဟာဘာဖြစ်လို့ဒီလိုမတိတာလဲဒီလိုမရတာလဲဆိုတော့သူတို့ရဲ့မွေရပါပရိတန်ဒီစိတ်ကအာဟိတ်ပရိတန်ဒီမလို့ဒီအာဟိတ်စိတ်ထဲမှာဥပိ္ပခတဟကုတ်တန်ဒီရဏစိတ်ဆိုတာတွေ့ခဲ့တယ်နော်အဲ့ဒီဥပိ္ပခတဟကုတ်တန်ဒီရဏစိတ်နဲ့သူတို့ကပရိတန်ဒီနေခဲ့ကြတာသူတို့ရဲ့ပရိသန်တွေကလေခွေးတကောင်ရဲ့ပရိသန်တွေအဲ့ဒါပဲနွားတကောင်ရဲ့ပရိသန်တွေဆန်အားလုံးရဲ့ပရိသန်တွေအဲ့ဒါပဲငရဲအားလုံးရဲ့ပရိသန်တွေအဲ့ဒါပဲပိတ်တာအတူတကယ်ဒီလိုအပေပုံသားတို့ရဲ့ပရိသန်တွေကအဲ့ဒီတစ်ခုပဲရှိရတခြားဟာမရှိဘူးတို့လိုလူတွေခါကြတော့အဲ့ဒီဥပိ္ခာတဟကုတ်တန်ဒီရဏစိတ်ဆိုတဲ့ဥပိ္ခာတန်ဒီရဏလို့အလွယ်ခေါ်တာပေါ့အဲ့ဒီဥပိ္ခာတန်ဒီရဏနဲ့တို့ကပရိသန်တွေနေလို့ရှိရင်တို့လည်းနေရတယ်ဘယ်လိုမျိုးနေတယ်လဲဆိုတော့ဥပမာမွေးရပါမစွန်းမတန်နေပေါ့မွေးရပါမစွန်းမတန်နေရဲ့ပရိသန်တွေဟာဥပိ္ပခတဟကုတ်အဲ့ဒီတန်တေရနာစိတ်အတင်းလိုက်မှတ်ပါနဲ့ဒီချိန်ကသူ့အချိန်မဟုတ်ပကိန်းပိုင်းမှာကြက်ကိုကြက်အမှမှတ်ရမလို့ဒီဟာကြက်ကိုကြက်မယ်ဟာလေအဲ့မျိုးအခုကဟိုခြေပိုင်းလေးမှာနည်းနည်းပဲပြောပြထားတာလူတယောက်ရဲ့ပရိသန်တွေမှာလည်းအဲ့လိုရှိတယ်ဥပိ္ပခတဟကုတ်တန်တေရနာစိတ်နဲ့နေခဲ့တယ်ဆိုလို့ချင်းအာဟိကုတလဝိပက်လေလူဆိုတော့အဲ့ဒီအာဟိကုတလဝိပတ်တွေကဥပိ္ပခတဟာကိုတန်တိရဏစိတ်နဲ့ပရိသန်တွေနေလို့ရှင်ရင်သူကမွေးရပါကန်းနိုင်ဖြစ်မယ်မွေးရပါကျိုးနေတိုင်းဖြစ်မယ်မွေးရပါမစွန်းမတန်ဖြစ်မယ်ဒီလိုမျိုးပေါ့သူကအာဟိစိတ်နဲ့ပရိသန်တွေနေတယ်အာဟိစိတ်နဲ့ပရိသန်တွေနေထားတဲ့အတွက်သူကဉာဏ်ပညာထက်မြက်ဖို့အတွက်ဒီဘဝမှာတော့ဘာမှလုပ်လို့မရသူရဲ့ပရိသန်တွေကဘာဟိတ်မှမရှင်တာဟုတ်ဒီလိုမျိုးပြောတာနောက်တဲ့တို့အတွက်ပရိသန်တွေနေနိုင်တဲ့ဟာရှိသေးတယ်ရှိခုရှိတယ်မဟာဝိပဿနာ၈ပါးပေါ့နော်မဟာဝိပဿနာ၈ပါးတည်းကတခုခုနဲ့တို့တွေပရိသန်တွေနေနိုင်တယ်အဲ့ဒီမှာမှညာနာတံပြုတ်စိတ်နဲ့ပရိသန်တွေနေရင်တော့ဒီဘဝမှာဇံမတ်ဖို့တွေစူးစမ်းရင်ရနိုင်တယ်စူးစမ်းရင်လို့ပြောတာနော်ဒီလိုပရိသန်တွေနေလို့ဇံမတ်ဖို့ရမယ်လို့ပြောတာမဟုတ်စူးစမ်းရင်တော့ရနိုင်တယ်ညာနာဝိပယုံနဲ့ပရိသန်တွေနေထားတယ်ဆိုရင်တော့ဘလောက်ပဲစူးစမ်းဒီဘဝအတွက်တော့မရနိုင်နောက်ဘဝတွေအတွက်တော့ပါရမီကောင်းနေဖြည့်စည်ပြီးသားရသွားလိမ့်မယ်မလုလို့တော့မဖြစ်ဘူးပေါ့နော်အဲ့ဒီလိုမျိုးညာနာတံပြုတ်စိတ်တမားတွေဟာတို့အားလုံးဟာညာနာတံပြုတ်လို့ပဲထားပြီးလိုက်ပါတော့နော်ဒီလောက်အပြီးမှာရအောင်တင်နေပြီဒီလောက်နှက်နေတဲ့ဟာတွေတော့လိုက်စားနေပြီဆိုမှတော့ဘာပဲဖြစ်ဖြစ်ဟုတ်သည်ချီမဟုတ်သည်ချီကိုယ့်ဟာကိုယ်အကောင်းဘက်ကပဲယူထားလိုက်တော့မယ်တို့ဟာညာနာတံပြုတ်စိတ်တမားတွေအဲ့လိုညာနာတံပြုတ်စိတ်တမားတွေအတွက်နောက်ထပ်ဆက်လုပ်နိုင်တဲ့အခွင့်အရေးကပါလဲဆိုတော့ဇန်တရားမတ်တရားဖို့တရားအဲ့ဒါတွေကိုစူးစမ်းအားထုတ်မယ်ဆိုလို့ရှိရင်ရနိုင်သေးတယ်ရဖို့အခွင့်အလမ်းတွေရှိတယ်ကိုစူးစမ်းမယ်ဆိုရင်လေအဲ့ဒီဇံမတ်ဖို့တွေရနိုင်တဲ့တရားကိုဟိုလူတော်တို့ရဲ့အလုတ်လို့ခေါ်တာပေါ့ဩဒရီမနုဿဓမ္မလို့ခေါ်တယ်လူတော်တွေမှလုံနိုင်တဲ့အလုတ်တော်ယုံတန်ယုံအယူရှင်းနဲ့မလုံနိုင်ဘူးညာနာတံပြုတ်ပဲဖြစ်အောင်တော့ပြင်းနေမလုံနိုင်ဘူးညာနာတံပြုတ်ပဲဖြစ်အောင်တော့တရားတရားမရှိရင်မလုံနိုင်ဘူးယုံကြည်ချက်မရှိရင်မလုံနိုင်ဘူးလိုချင်စိတ်မရှိရင်မလုံနိုင်ဘူးတကယ်ဆွဲမရှိရင်မလုံနိုင်ဘူးအဲ့ဒီလိုလူတော်တွေမှလုံနိုင်တဲ့အရာတွေရှိသေးတယ်အဲ့ဒီအရာတွေကဘာတွေလဲဆိုတော့ဇံရယ်မတ်ရယ်ပေါ့နော်ဇံမတ်ပေါ့ဖို့ကတော့ထားလိုက်အဲ့လိုဇံမတ်ဖို့တွေရအောင်လှုပ်လို့ရသေးတယ်အဲ့ဒီဇံမတ်ဖို့တွေအပိုင်းကိုလေ့လာတဲ့အခါမှာဒီရူပဝဆရာစိတ်ကိုကူးသွားလိုက်ပြီဒီရူပကုတုဘယ်လောက်ရှိလဲရူပကုတုဘယ်လောက်ရှိလဲ5ပါးရူပကုတုဘယ်လောက်ရှိလဲ
5ပါး
အဲ့ဒီရူပကုတုစိတ်5ပါးဟာနံပါတ်1အဲ့ဒီ5ပါးကိုရချင်းညာနာတံပြုတ်သမားဖြစ်ရမယ်နံပါတ်2သူများတွေလို့ပေါ်ပေါ်ရရနေလို့တော့မရတကယ်အလုံးလုံးမှရတယ်တရားတကယ်အားထုတ်မှရတယ်အလူလေးပေးလူယုံလောက်သီလာလေးစောင့်ယုံလောက်ဥပုပ်လေးစောင့်ယုံလောက်အမြလေးပေးယုံလောက်ဖျားရှိခိုးယုံလောက် စွန်းလေးလောင်းယုံလောက်စွန်းလေးကက်ယုံလောက်ဝေယဝစ္စလေးလောက်ယုံလောက်ဒီလောက်နဲ့မရဒါတွေကမဟာကုသပိုင်းနေလေဒါတွေကခုနပြောသလိုပဲလူဒိဋ္ဌံအာလုံးလုံးနိုင်တယ်ခုနပြောတဲ့အာဟိကုသလဝိပက်ဤနဲ့နေမစွန်းမတန်လေသူကသူယဟန်လာရင်လောက်အုပ်လေးရှင်သူကုသရနေမှာပဲလေမဟုတ်ဘူးလားစွန်းတော့တင်လို့ရမယ်သူစွန်းတော့တင်ထားတာသူအာယုံပြုတ်ပြီးကုသယူလို့ရမယ်အဲ့ဒါတွေကတော့တိတ်ပြီးတော့ခက်ခက်ခဲခဲမဟုတ်ဘူးတရားတရားရှင်ရင်လုံနိုင်တယ်ဒီအထက်ပိုင်းကိုတက်အမဲဟာဒီကျတော့တကယ့်ကိုတရားဟိုတရားထိုင်လိုက်ရတယ်လို့ပဲပြောရတော့မှာပဲတကယ့်ကိုတရားထိုင်ပြီးတော့မှသူ့ရဲ့အလုပ်ဟာကမ္မထံလုပ်လို့ဖြစ်သွားတယ်ဘာဝနာလုပ်ခေါ်တာပေါ့နော်ဒါနသီလဘာဝနာသုံးခုရှိတယ်မလားအဲ့မှာဒါနသီလလောက်နဲ့မရဘူးဆိုလိုရင်းကဒါပဲဘာဝနာအထုံးမှောက်ရတယ်တကယ်ကိုတရားလုံးမှရတယ်ချော့ချော့ပေါ့ပေါ့လုပ်လို့မရဘူးအပျော်သမားလုပ်လို့မရဘူးလူမြင်ကောင်းယုံလောက်လေးထိုင်တရားထိုင်ပြီးတရားစခန်းလေးပါလေးသွားပြန်အဲ့လောက်နဲ့တော့မရဘူးတကယ်ကိုစိတ်ရောကိုယ်ပါနှစ်ပြီးတော့မှတကယ်ကိုပဲဒီပေါ်မှာရည်ရွယ်ချက်ကြီးကြီးနဲ့လုံလဝီရိယအထုတ်ပြီးဇွဲနဲ့ဒီလိုလုပ်သွားတဲ့အခါမှာတော့ရတတ်တယ်အဲ့ဆိုလို့ချင်းဘာဝနာဆိုတာအထုတ်ဖို့ပိုင်းကိုဟောတာမြတ်စွာဘုရားเนาะဆိုတော့ဘာဝနာနှစ်မျိုးရှိတယ်နံပါတ်1ကတမထဘာဝနာတမထဘာဝနာတော့ရေးတတ်မယ်တမထထားပဲနံပါတ်1ကတမထဘာဝနာအဲ့ဒါလေးရေးရဘာဝနာနှစ်မျိုးရှိတယ်တမထဘာဝနာလို့ရှိတယ်နံပါတ်2ကဝိပဿနာဝိပဿနာဝိပဿနာလည်းရေးတော့ရေးတတ်ပါတယ်တအကြီးနဲ့ရေးလိုက်ဝိပဿနာဘာဝနာအဲ့ဒါဘာဝနာနှစ်မျိုးရှိတယ်သမထဘာဝနာရှိတယ်ဝိပဿနာဘာဝနာရှိတယ်သမထရဲ့ပန်းတိုင်ပေါ့သမထအားထုတ်တဲ့သူရဲ့နောက်ဆုံးရလက်ပန်းတိုင်ကဘာလဲဆိုတော့သူကသမာဓိကောင်းသွားတာပေါ့နော်စိတ်တည်ကြည်သွားတယ်အဲ့ဒီသမာဓိကောင်းသွားလို့ရှိရင်ဇန်ရတယ်သမထရဲ့ပန်းတိုင်ဟာသမာဓိဖြစ်တယ်ဇန်ရဖို့ဖြစ်တယ်ဒီလိုလေးမှတ်ထားရပါလုံလောက်ပါဝိပဿနာရဲ့ပန်းတိုင်ကတော့မတ်ဖို့ရဖို့ဖြစ်တယ်မတ်ဆိုတာကောင်းငယ်နေနော်မတ်ဝိပဿနာရဲ့ပန်းတိုင်ဟာမတ်ဖို့ဖို့ကြတော့လနဲ့တက်ခလခလဆိုတဲ့ပါဠိရလာမတ်ဖို့ဝိပဿနာရဲ့ပန်းတိုင်ဟာမတ်ဖို့ရဖို့ဖြစ်တယ်တမထရဲ့ပန်းတိုင်ဟာဇန်ရဖို့ဖြစ်တယ်ဒီလောက်တော့အကျံဖြင့်အားဖြင့်နားလည်ထားပါဇန်မတ်ဖို့လို့တွဲသုံးလိုက်တဲ့အခါမှာဇန်ရောမတ်ရောဖို့ရောရမယ်ဆိုလို့ရှိရင်တော်တော်ကြီးကိုဆင်းမြင်သွားတယ်သုံးခုစလုံးရတယ်အဲကြောင့်လောကုတ္တရာစိတ်အကျယ်ဖြစ်သွားတာဇံကောမတ်ကောဖို့ပေါ့ရိုးရိုးမတ်ဖို့ပဲဆိုလို့ဇံမရရင်တော့ကုတ်တရာဆိုင်အကျဉ်းထဲမှာနေလိမ့်မယ်အကျယ်ရတယ်လောကရဆိုင်အကျယ်အဲ့ဒါအခုနောက်နေရလောက်နေအဲ့ရောက်ပါတယ်သူအဝေးမတော်တော့ပေါ့ဆိုတော့အခုဘာဝနာတရားအားထုတ်မဲ့သူဟာတမထဘာဝနာကိုအားထုတ်မယ်ပေါ့နော်တမထဘာဝနာအားထုတ်မယ်ဆိုရင်တမထဘာဝနာပေါ့အားလုံးကမ္မထမ်း40ရှိတယ်မကြီးနဲ့ကြီးဖို့မလိုနော်ကမ္မထမ်းပေါ့အားလုံး40ရှိတယ်ပထဝီတို့ပထဝီကတိုင်းတို့အဲ့လိုကတိုင်း10ခုရှိတယ်အာနာပါနာဆိုတဲ့တခုရှိသေးတယ်အာနာပါနာကတော့အခုတို့အတိအလွယ်ဆုံးပေါ့ဝင်လေထွက်လေတရားစခန်းနေမှာအားထုတ်ကြတယ်မလားအဲ့ဒါကိုအာနာပါနာခေါ်တာလေအာနာပါနာဆိုတာဝင်လေထွက်လေဝင်သက်ထွက်သက်ကိုရှိတယ်တော့တရားထိုင်လိုက်မယ်သေချာလေးစနစ်တကျလေးထိုင်လိုက်မယ်ထိုင်ပြီးတော့မှဒီနာသီးဝလေးမှာပဲစိတ်ကိုကတ်ထားပြီးတော့မှကိုအသက်ရှူလိုက်တဲ့လေဟာကိုမသိဘဲနဲ့မဝင်သွားရကိုမသိဘဲနဲ့ငါမသိလိုက်ဘဲနဲ့လေမဝင်သွားရအောင်ဒီလိုမျိုးပေါ့နော်ဒါပြည့်ညက်နဲ့ပြောလိုက်တာငါမတည်ရဲနဲ့လေမထွက်သွားရအောင်တို့ကရှင်တန်လာတဲ့ဘဝတစ်ချက်လုံးမှာကိုအသက်ရှူရအောင်ကိုသတိမထားမိဘူးလေအဲ့တော့ခုလိုမျိုးအသက်ရှူတဲ့လက်ကျင်ခံပုံစံမျိုးလေးတရားအလုပ်ကိုလုပ်တော့မယ်ဆိုတော့ဒီလိုပဲစိတ်ငြိမ်ရာလေးကိုရှာစိတ်ငြိမ်ဖို့ဆိုတာအစပထမမှာစိတ်ငြိမ်ဖို့တိတ်အရေးကြီးတယ်တချို့ကလည်းအာစိတ်ငြိမ်ဖို့မလိုပါဘူးတို့လူတဲ့ပဲလုပ်လို့တရားရပါတယ်ဟုတ်တယ်တိတ်ရင်ကျက်သွားရင်တော့လေမှန်ပါတယ်စလုပ်တဲ့ကံမှာတော့စိတ်ငြိမ်ဖို့လိုတယ်လူတန်သူတန်တွေကြားနေတယ်အတန်မျိုးစုံကြားနေတယ်ဆိုတော့ကိုယ့်ရဲ့စိတ်ကအဲ့ဒီလိုပဲအာရုံရောက်နေမှာအဲ့ဒါကြီးပဲနားထောင်နေပြမှာပဲလေအဲ့ဒါစိတ်ငြိမ်ရာလေးတစ်ခုကိုရွေးဘုံကြောင်ရွေးမလားတော်တဲ့တောင်တဲ့ရွေးမလားသူမဟုတ်ရင်လည်းလူကြီးတိတ်လို့အိတ်တဲ့အချိန်ကြမှာကိုယ့်အရာလေးတွေကိုလုံးမလားလိုက်လုံးကြည့်ခြင်းလိုက်လုံးလို့ရအောင်ပြောပြနော်စမ်းကြည့်ခြင်းပြောတာပါအဲ့လိုတရားအားထုတ်တဲ့နံပါတ်1ကတော့အုံတော့ကောင်းသွားတယ်ညံရင်ဖွင့်ဖြိုးသွားတယ်စာရီပါးကြီးတိတ်မှတ်မိတယ်ဘလို့ဆိုလို့ရှိရင်တရားအမြဲတမ်းအားထုတ်တဲ့အတွက်အခုဆိုရင်ဟိုစာကြည့်ပြီးတော့မှတင်ပြရတခါမှရှိသေးဘူးเนาะခါမှရှိခဲ့ဘူးအဲ့ဘေးမှာကိုပိုင်းလုံးစာကြည့်ပဲတင်ပေးနေပါတယ်ဒါဟိုဟိုကြော်ညာဝင်ပြီးတော့ကြွားတာမျိုးမဟုတ်ဘူးဒီဘာဝနာအလုပ်တကယ်လုပ်လို့ချင်းအုံတော့အကြည့်တွေကောင်းတယ်ဆိုတော့ပြောပြတာပါဟိုတုန်းကတလောက်မကောင်းခဲ့အဲ့တော့တရားလေးလုပ်နေလို့ချင်းတို့တရားထိုင်တာကတော့တို့အတွက်ကတော့အထူးဆန်းမဟုတ်ဘူးတရားကိုထိုင်လိုက်တယ်ထိုင်လိုက်ပြီးတော့
ဝင်လေလေးကိုသတိထားလိုက်တယ်နှာသီးဖျားလေးမှာအေးပြီးတော့မှတိုးဝင်သွားလိုက်တယ်နော်ဝင်နေဆိုတော့တစ်ချက်ကိုတည်နောက်ပြီးရင်ပြန်ပြီးတော့အသက်ရှူထုတ်လာတဲ့ခါမှာဒီနှာသီးဖျားလေးမှာနှွေးပြီးတော့မှပြန်ထွက်သွားတယ်အဲ့လောက်တော့တည်ရမယ်ဝင်နေထွက်တယ်ပထမအစမှာတော့အဲ့လောက်ပဲရမယ်ဝင်နေဆိုရင်ဝင်နေတည်တယ်ထွက်တယ်ဆိုရင်ထွက်တယ်တည်တယ်ဖြည်းဖြည်းချင်းနဲ့ကိုယ့်ရဲ့စိတ်ကလေးကတည်ငြိမ်လာပြီဆိုလို့ချင်းရင်ဝင်သွားတဲ့လေလေးကိုတတိကပ်ကြည့်လိုက်အေးပြီးတော့မှလေဝင်သွားတယ်ပြန်ထွက်လာရင်ဒီခန္ဓာကိုယ်လေးကအပူလိုက်ရသူနဲ့အတူတူလိုက်လာခဲ့ပြီဆိုတော့နှွေးပြီးတော့မှဒီနာသီးဖျားလေးမှာနှွေးတဲ့အထိတွေ့လေးရတယ်ဝင်သွားလိုက်ရင်အေးတဲ့အထိတွေ့လို့ရတယ်ဒါဆိုရင်တော့အဆင်တော်တော်လေးမြင့်သွားပြီပေါ့နော်စောပိုင်းမှာအဲ့လောက်မရနိုင်ဘူးဘယ်လိုမှစထိုင်တိုင်းချင်းအေးလားနှွေးလားတော့ထိုင်မရှာနဲ့ဟုတ်လားစထိုင်တိုင်းချင်းတော့ဝင်နဲ့ထွက်တယ်ဒီလောက်ပဲအကျမ်းမြင့်မြတ်ကျမ်းမြင့်မှတ်လာလို့ချင်းသူ့အတူရင့်ကျက်သွားပြီဆိုလို့ချင်းတော့အဆင်မြင့်သွားပါလိမ့်မယ်သူ့အတူပဲတရားကိုပဲပြန်ဆောင်သွားတယ်ကိုကအထူးကြီးလိုက်လို့ရမလို့အတင်းကြီးလိုက်လို့နေလို့ချင်းကိုကမရမဟုတ်သေးဘူးပေါ့နော်အတင်းလိုက်လို့ရင်တော့မဟုတ်သေးဘူးအဲ့ဒီကနေမှထပ်ပြီးတော့ရင်းကျက်လာပြီဆိုလို့ချင်းရင်ဝင်သွားတဲ့လေကလေးကအစဝင်တဲ့ခါမှာမြန်တယ်ခက်မြန်မြန်ပြေးဝင်လာတာသူတော့အော်အစဝင်နှေးတယ်ပြောတာနှေးတဲ့ခါမှာသူကစဝင်နှေးသွားတယ်အလေတော့ဆိုရင်တော်တော်မြန်မြန်ပြေးဝင်သွားတယ်တော့အသက်ရှူလို့ပြီးတော့မယ်ဆိုရင်ပြန်ပြီးမှနှေးသွားတယ်စရှူလိုက်ရင်နှေးတယ်အလေမှာမြန်တယ်ပြန်ပြီးတော့အသက်ရှူလို့ပြီးပြီဆိုရင်သူပြန်နှေးပြီးတော့မှရက်သွားတယ်ပြန်ထုတ်ရင်လည်းအဲ့ဒီမယ်စထွက်လို့ရှိရင်ဖြည်းဖြည်းချင်းထွက်လာတယ်အလေမှာတော်တော်ကြီးကိုထွက်သွားတယ်ပြီးလို့ရှိရင်ပြန်ပြီးတော့နှင်းနှေးလေးပြန်ထွက်ပြီးတော့ရက်သွားလိုက်တယ်အဲ့ဒီအသက်ရှူလာလေးကိုသတိထားနေအဲ့ဒီချိန်မှာစိတ်ကဘယ်လိုဖြစ်မလဲ9မိနစ်ပြည့်ဖို့မလွယ်ဘူးဟိုရောက်ဒီရောက်တရားထိုင်လိုက်မှငငယ်တုန်းကဟာဒီပြန်ပေါ်ရင်ပေါ်လာတတ်တယ်ဒီလိုမျိုးနော်ငငယ်တုန်းကဟာဒီပြန်ပေါ်ရင်ပေါ်လာတယ်ဒီနေ့မှလှုပ်ခဲ့တဲ့ဟာဒီပြန်ပေါ်တယ်အဲ့လိုဟိုကိုယ်တွေးကြုံခဲ့တဲ့ဟာဒီအများကြီးပြန်ပေါ်တယ်တခါတည်းလေးလဲကိုယ်အတွေ့အကြုံမရှိထားတဲ့ဟာဒီကိုယ်စိတ်ကူးနဲ့ကိုယ်ရှောက်ပြီးတွေးနေရလည်းရှိတယ်ဘာဖြစ်လို့လဲဆိုတော့တို့ရဲ့စိတ်ကဟိုပေါက်လွတ်ပဲစားလို့ခေါ်တယ်မြန်မာစကားမှာတော့လေနေချင်းတလူနေလာခဲ့တာဘယ်အာယုံကုန်မှတိတ်ထူးထူးခြားခြားကြီးစူးစိုက်ပြီးနေတာမဟုတ်ဘူးအဲ့တော့ तू ပြောတယ်လို့နေလာခဲ့တဲ့စိတ်ကိုအခုကြမှာဒီနားလေးမှာပဲနေဆိုတော့ဘယ်လက်ခံမလဲစိတ်ကဟုတ်တယ်မလား तू တော့သွားမှာပဲအဲ့ဒါကိုကို तू ကလွတ်သွားလိုက်တယ်ဆိုရင်တစ်ခါပြန်ပြီးတော့မှထိန်းလိုက်တစ်ခါပြန်ထိန်းလိုက်တစ်ခါလွတ်သွားအောင်ပဲပြန်ပြီးတော့လွတ်သွားရင်ကိုမသိဘူးတိလိုက်ပြီဆိုတာနဲ့ပြန်ရောက်လာတယ်တိလိုက်ပြီဆိုအဓိကတိပေးနေပါတရားအားထုတ်ရင်တိပေးနေပါဆိုအဲ့ဒါပြောတာကိုမတိလိုက်ရင် तू လစ်သွားပြီကိုတိလိုက်အဲ့လစ်သွားပြီဆိုလို့ရင် तू ငယ်တော့ကအเจ้าနေပြန်ရောက်တယ်အเจ้าကအเจ้าနေပြန်ရောက်တယ်ရောင်းကအเจ้าနေပြန်ရောက်တယ်ဈေးအရအเจ้าနေကိုသွားနေပြီးတော့အော်ငါစိတ်ကတော့ပြန်လွင့်နေပြီပြန်ပြောမှတတိလေးကတ်လိုက်လို့ရှိရင်တော့ပြန်ရောက်လာတယ်အဲ့ဒါစိတ်ရှည်ဖို့လို့တကယ်လုပ်တဲ့ခါမှာလေအဲ့ဒါစိတ်မရှည်လို့ရှိရင်အာငါစိတ်ကြီးရလဲအဲ့ तू စိတ်ပြတ်သွားတယ်လေဒီမှာနေပါဆိုမှမနေဘူးပဲရီရှောက်သွားတယ်မသိဘူးကိုယ်စိတ်ကိုမကြည့်မနဲ့ဖြစ်သွားတယ်အစိုးမရဘူးမြတ်စွာဘုရားဟောထားတယ်ဘယ်ရာမအစိုးမရဘူးဒါကိုအနတ္တတရားလို့ဟောထားတယ်လေဘာဖြစ်လို့အတ္တဆံပြီးစစ်ကြီးဒီမနေလို့လှုပ်ရှင်တယ်လေမရဘူးเนาะကိုအစိုးမရအဲ့တော့အဲ့ဒီကိုဖြစ်စေခြင်းတလို့လေးရအောင်เนาะကိုကလေ့ကျင့်ပေးရတယ်ဆိုတော့ဥပမာဟိုနွားတွေကတိုးနေမြင်နေဟိုညီမလေးတို့ဆိုနွားနေရင်နေမယ်เนาะနွားကိုကျိုးနဲ့ချစ်ချစ်ရှိထားလိုက်ကွာကျိုးအရှိရွေးရှိထားလိုက်ฉีดแล้วจนนัวดีน้ํามาซ้ามั้ยซ้ามั้ยซ้าเพียง तू ตั้วจริงอ่ะดิฉောက်ตั้วเลยมั้ยหรอล่ะตลอดโจกုံตั้วให้เนาะ तू ตันกระเด็ดผิดตั้วมั้ยนอกเปลี่ยนแห่ตาเลยเอลุหมอจนัวโหฉีดได้เลยตูก็ยุ้งจริงเลยนัวဆိုเลยမျိုးอ่ะเนาะลွတ်ๆละๆ तू ตั้วจริงเลยตั้วจริงในด้วย तू ก็ยุ้งเลย तू ก็ยุ้งตั้วไล่โจเลยอ่ะตันกระเด็ดซวยทาไล่ยังตะกาอนาคตก็เปลี่ยนลาไล่ถ้าพี่โจซาพี่ยุ้งไล่โจกုံตั้วดาเนี่ยฉ่อโจกုံจริงตั้วอ่ะตั้วฉ่อทาตูฉ่อทาไปแล้วโจอ่ะกုံตั้วดาเนี่ยตูก็ตีนตั้วดิตีนตั้วแล้วคําว่านอกเปลี่ยนแห่ตาကြာလာတဲ့ခါတော့မထူးပါဘူးလေဆိုပြီးဒီတိုင်မှာပြန်လာအဲ့ဒီသူ့ရဲ့သဘောပါလေမထူးပါဘူးလေပြန်လာရဲ့အဲ့တိုင်ပဲကိုယ်စိတ်ကိုယ်ကစိတ်ရှည်ရတယ်လွတ်သွားတယ်သတိလေးနဲ့ပြန်ဆွဲထားလိုက်ငါလွတ်သွားပြီပဲသတိလေးနဲ့ပြန်ကတ်ထားတယ်တခါလေးဝင်နေထွက်တယ်ပြန်လို့တခါလွတ်သွားလိုက်သတိလေးနဲ့ပြန်ရလိုက်လုတ်ပါလုတ်ပါများလာတော့ဒီစိတ်ကမသွားတော့ကိုယ်ပဲမှာထားလဲနှာသီးဘောလေးမှာဝင်နေထွက်တယ်ထားလာဆိုတော့ bike ကိုပဲအာရုံပြုတယ်ဖောင်းသွားတယ်ပိန်သွားတယ်ဖောင်းတယ်ပိန်တယ်မာစီနီးကြောအဲ့လိုမျိုးလေဒါတရားအထုတ်တာနော်အဲ့ဒါကိုရှင်းပြရမဟုတ်ဖောင်းနေပိန်နေဖောင်းနေပဲအသက်ကရှူလိုက်လို့ရှင်တမျိုးဖြစ်သွားတယ်ခန္ဓာကိုယ်ကတက်ပြန်တာတချို့ကတော့ငယ်လေးကိုကြည့်ငယ်လေးကိုကြည့်တဲ့နေရာတော့တော်တော်ရှားပါပါတယ်ဒီ1 bike ကိုကြည့်တဲ့နေရာတော့အခုဘွားတော်ကျောင်းတရားစခန်းနေရာအဲ့ဒီနေပဲ1 bike ကိုပဲကြည့်တယ်မိုး1ကျောင်းမှာလည်းတရားစခန်းနာသီးရွာကိုကြည့်တယ်ဝင်တယ်ထွက်တယ်အာနာပါနာကမ္ဘာအထုတ်တယ်နောက်ခုဆုံးတော့အတူတူပါပဲအာနာပါနာကမ္ဘာပါပဲအဲ့ဒီတော့တရားအားထုတ်နေတဲ့အခါမှာခုနပြောသလိုပဲစိတ်ကလွင့်ပါသွားလိုက်ကိုယ့်ကိုပြန်ပြီးမှတင်ပေးနေလိုက်တတမလားသူကစိတ်ကလွင့်ပါသွားလိုက်ပြန်ပြီးတော့မှတင်ပေးနေလိုက်ဟုတ်ပြီနော် အဲ့ဒီတော့တို့ရဲ့ပထမဆုံးတို့ဥတီထားတဲ့အာယုံကမ္မထံအာယုံလို့ခေါ်တာပေါ့အဲ့ဒီကမ္မထံအာယုံဟာဘယ်မှာလဲဆိုရင်သိချာမှတ်တာပါဝင်လေထွက်လေနာသီးပြားလေးမှာတို့ကကမ္မထံအာယုံဖြစ်သူ့တင်ထားတယ်နော်အဓိကဥတီထားလိုက်တယ်တော့အဲ့ဒီမှာမနေဘဲနဲ့ဟိုလွင့်ပါသွားလိုက်တူလွင့်ပါသွားလိုက်တခါပြန်ပြီးတော့ဒီနေရာရောက်အောင်ပြန်ပြီးတော့တင်လိုက်ငါစိတ်လွင့်ပါဝင်လိုက်အဲ့ဒီလိုဟိုလွင့်ပါသွားလိုက်တင်လိုက်အာယုံကိုယူယူပြီးတော့တင်ပေးနေရတာအဲ့ယူယူတင်ပေးနေတဲ့သဘောလေးကိုဝိတက်လို့ခေါ်တယ်ဝိတက်အဲ့ဒါတော့ရေးရနော်ဝိတက်အဲ့ဒီအစားရှိရပွာလုံးကြီးတင်ရဲ့တာဝန်ဘူးကကြီးတက်လိုက်ဝိတက်ကလို့ခေါ်တယ်ထိုင်ပါထိုင
်ပွာမရင်းဟာပြတ်လာ
အဲ့ဒါကိုဝိတက်လို့ခေါ်တယ်နော်ဝိတက်ကိုတာဝန်ဘူးနဲ့တက်လို့မရဘူးဝိတက်ကဆိုတဲ့ပါဠိရလာတယ်တက်ကတော့ဒီလိုမျိုးစာလုံးစင်းအမှန်ကတော့ဝိတက်ကဝိတက်ကအဲဝိတက်ကကိုအောက်ကကာကြီးဖြုတ်ပြီးတော့မြန်မာလိုဝိတက်လို့ဝိတက်ဆိုတာအာယုံကိုတင်ပေးခြင်းသဘောတဲ့အာယုံကိုကြံစီခြင်းသဘောအဲ့ဒီလိုနှစ်ချက်ရတယ်တင်ပေးခြင်းသဘောကိုပဲရေးလိုက်ပြီးတော့မှဂွင်းစာဂွင်းပိနေကြံစီခြင်းလို့အဲ့လိုလေးလုပ်ထားလိုက်
စာနဲ့တင်တာပါဆ
ရာတင်တင်တာဝန်ဘူးအာယုံကိုတင်တာယူပြီးတော့တင်ပေးနေတာအာယုံကိုတင်ပေးခြင်းပြီးတော့မှကြံစီခြင်းနော်ကြံစီခြင်းအဲ့လိုကြည့်ဖို့နှစ်ချက်ထွက်ပါနော်အာယုံကိုတင်ပေးတယ်ကြံစီကြံစီနေတယ်ပေါ့ပြောမယ်ဆိုတော့အဲ့တော့ဝိတက်ကအဲ့လိုပဲအာယုံကိုသူကအများအားကြံစီတတ်တဲ့စိတ်ရှိတယ်တို့လည်းတရားအားထုတ်တဲ့အချိန်မှမဟုတ်ကြံစီနေတာပဲသူကထိုင်ပြီးတော့မှလို့သူတွေးရတွေးအဲ့သူပတ်တွေးနေတယ်သူကအဲ့ဝိတက်လေးများနေတယ်သူကြံစီနေတာဘာကိုကြံစီကြံစီပေါ့နော်ကာမဂုဏ်အတွက်ကိုကြံစီရင်ကာမဝိတက်လို့ခေါ်လိုက်တာပဲဇန်အားထုတ်ဖို့အတွက်ကမ္မထံကိုကြံစီနေတယ်ဆိုရင်ဇာနာဝိတက်ခေါ်တာပေါ့မတ်ဖို့ရဖို့အားထုတ်နေဆိုရင်ဝိပဿနာဘက်ကဝိတက်ဖြစ်သွားတာပေါ့ဒီလိုမျိုးပေါ့အဲ့တော့တရားအားထုတ်တဲ့အခါမှာကိုယ့်ရဲ့စိတ်ကလေးကလွင့်ပါသွားလိုက်အားလွင့်ပါသွားပြန်ပြီဆိုတခါပြန်ပြီးတော့မှမူလကမ္မထံနေရာကိုပြန်ပြီးတော့မှတင်လိုက်အဲ့လိုပြန်ပြန်ပြီးကြံစီနေတာပြန်ယူပြီးတော့တင်နေတဲ့ဟာကိုဝိတက်လို့ခေါ်တယ်ဟုတ်ပြီနော်ဝိတက်များရင်ဘာဖြစ်တတ်လဲသိလားဝိတက်သိများရင်အဲ့မပြောတော့ညဆိုရင်လေဟိုကဆောင်းလိုက်ဒီဘက်ဆောင်းလိုက်ဟိုကြံစီလိုက်ဒီကြံစီလိုက်ဟိုတွေးလိုက်ဒီအဲ့ဒါဝိတက်များရင်သူအိတ်မပြောအဲ့ဒါဝိတက်သိများတဲ့လူကအိတ်ဖြစ်ဆောင်းပြောတာမဟုတ်ဘူးเนาะမာကြီးမင်းညမအိတ်ဘူးလို့အဲ့ဒါတော့ပြောတာမဟုတ်ညမင်းညတော့လက်ဖက်တုတ်ထားစာလုံးထားပါတော့ဝိတက်များတဲ့သူကမအိတ်ဘူးအိတ်ရေးပြတ်တာတွေပါရှိတယ်သူကတွေးနေရလေမနေနိုင်တော့လို့အိတ်သွားနေတာအဲ့လိုမျိုးရှိရရှုပ်လူတွေကအဲ့လိုနေဆိုရင်ငိုက်မယ်လို့မထင်နဲ့မငိုက်ဘူးသူတွေးနေတာကြီးဟိုတွေးဒီတွေးဟိုကြံစီဒီကြံစီနဲ့ဝိတက်သိမ့်များတယ်လို့ဝိတက်ကိုညစောပါဗျာဇရိုက်တစ်ခုအနေနဲ့ခေါ်တာဝိတက်ဇရိုက်ရှိတဲ့သူအဲ့လိုဝိတက်ဇရိုက်ရှိတဲ့သူလို့ခေါ်တာသူကြံစီအဲ့လိုဝိတက်နဲ့တူကတင်ပေးနေပြီထားလိုက်တော့နော်တရားပိုင်းအောင်ပြန်သွားမယ်နော်ဝိတက်နဲ့တင်ပေးနေတဲ့ဝင်းနဲ့ထွက်တဲ့တင်ပေးနေတဲ့ခါမှာခဏခဏအချိန်များစွာတင်ပြီးတော့ခုနနွားနဲ့ပြောထားသလိုပဲဒီစိတ်ကလေးကလေဒီစီတိုင်းလေးမှာပဲလာပြီးတော့မှညှိညင်ညင်လေးပဲနေနေတဲ့ခါမှာခုနပြောသလိုပဲဝင်နေထွက်တဲ့စွမလို့ရတော့မလို့ရပဲနဲ့ဝင်နေထွက်တဲ့လှုပ်ထခဲ့တဲ့တုန်းကဝိတက်သဘောထားလိုက်နော်တင်ပေးနေတာကိုစူးစမ်းနေလစ်ကျင့်နေအစင်ပြေသွားပြီဆိုတဲ့ခါမှာဒီဝင်လေထွက်လေလေးကဝင်သွားတော့ကတော့အေးတယ်ထွက်သွားတဲ့ခါနှေးတယ်ဝင်တော့ကဖြည်းဖြည်းလေးဝင်တယ်အလေတော့မှတော်တော်မြန်သွားတယ်ဂျားပါလောက်တာလေသုံးတက်တာဟုတ်လားကိုပိုင်ပိုင်နိုင်နိုင်ရနိုင်မို့လို့ဝင်လေထွက်လေလေးကိုသုံးတက်နေတာလေအော်သူကဝင်အေးတဲ့သဘောရှိတာပဲသူကနည်းနည်းမြန်သွားတယ်သူကနည်းနည်းတော့အစင်ပြေအဲ့လိုမျိုးကိုကတွေးရင်တွေးရင်လည်းဒါကိုပြန်ပြီးတော့သုံးတက်လာတာအခုနောက်လိုမျိုးကြံစီတာမဟုတ်တော့လူတွေကဟိုကြံစီတာနဲ့သုံးတက်တာကိုတွဲပြောတတ်တယ်နော်ကြံစီသုံးတက်နေတာအဲ့လိုမျိုးပေါ့သူတို့ကျင်တိတ်နီးဆက်တယ်လေပထမကြံစီတယ်ကြံစီလို့ကောင်တယ်ပေါ်သွားပြီဆိုရင်အဲ့ဒါကိုသုံးတက်တယ်ဆိုတော့ငါမနက်ဖန်ရောမန်အာရှေ့လာလောက်ကိုဟိုအယောင်းဝယ်တစ်ခုခုလှုပ်ရှင်တယ်ဘာအယောင်းရမလဲဒီချိန်ကတော့စီဇန်ဘက်ကဒင်းငင်းသီးတွေပေါ်နေတယ်ဆိုရင်အဲ့မှာဝီတက်တစ်ခုအပိုင်ရလိုက်ပြီဟုတ်ပြီတင်ငင်းသီးရောက်ဖို့အတွက်သူအာယုံကိုတင်ပေးလိုက်ပြီနော်ပြီးလို့ချင်းအဲ့တင်ငင်းသီးရဲ့ပေါက်ဈေးကဘလောက်လဲဟိုမှာဘလောက်ချီတွက်ချင်အဲ့တော့သုံးတက်နေပြီဒါတွေကိုသုံးတက်နေပြီနော်ဝိတက်အဲ့ဒီသုံးတက်တဲ့သဘောကိုကျွန်တော်ဝိစာရလို့ခေါ်တယ်ဝိစာရဆိုတာသုံးတက်တာတခါလေးကြီးလဲနော်သုံးတက်တာ အာယုံကိုတုံးတက်နေတယ်လို့ခေါ်တယ
်။တုံးတက်ခြင်းအာယုံကိုတုံးတက်ခြင်းဝိစာရဘယ်လိုပါလဲ
။
အာယုံကိုတုံးတက်ခြင်းဟောပါတယ်နော်သဘောပေါက်ပါရဲ့နော်ပြောတာတော်တော်လေးရှင်းလင်းအောင်ကြိုးစားပြီးပြောနေပါတယ်ထေရှာနာကောင်မှာ။အဲ့တော့ကမ္မထံအာယုံကိုဝိတက်အနေနဲ့တင်ပြတယ်ဝိစာရတုံးတက်လာနိုင်တယ်။တုံးတက်လာနိုင်တယ်ဘာဖြစ်လာလဲလူကကိုတုံးတက်လာတဲ့အခါမှာသူ့ကိုပိုင်ပိုင်နိုင်နိုင်တုံးတက်လာပြီဆိုလို့ချင်းကျဉ်နှက်သွားတယ်။ဟုတ်လား။ကိုတော်တော်ပိုင်နိုင်နေပြီလေ။အဲ့ကျဉ်နှက်သွားတဲ့အရာလေးကိုပီတိလို့ခေါ်တယ်။နှစ်သက်တယ်ပေါ့နော်။ပီတိဆိုတာနှစ်သက်ခြင်း။နှစ်သက်ခြင်းတဘာဝလေးတစ်ခုဖြစ်လာတယ်။ကိုတရားအထုတ်တဲ့အခါမှာတရားလေးအထုတ်နေဝင်နေထွက်တယ်ဝင်နေထွက်တယ်တော့စူးစမ်းရတယ်။နောက်ဝင်နေထွက်တယ်ကိုယ့်အတွက်အပန်းမကြီးတော့ဒါလေးကလောက်ပါများလာတော့အဲ့ခါမှာခုနပြောသလိုမျိုးကိုယ့်ရဲ့ဝင်လေထွက်လေလေးကိုကိုယ့်စိတ်ကိုကိုယ်သုံးသက်လာနိုင်တယ်။အဲသုံးသက်လာနိုင်ပြီးတဲ့ခါမှာဟာငါတော်တော်ဟုတ်လာပြီပဲဆိုတော့ပီတိလေးတစ်ခုဖြစ်လာတယ်။တဘာဝကြပါရဲ့နော်။ငါတော်တော်ဟုတ်လာပြီပဲပီတိအခုတော့ပီတိဖြစ်နေကြတယ်တော်တော်သိလာပြီပဲဟုတ်လား။တညနှညလေးငါညဆက်လာတော့ပြီးမှသိရတာတော်တော်သိလာပြီပဲဆိုပီတိဖြစ်လာရင်နော်။အဲအဲ့တန်းကျင်နှက်လာဒီပုံမှာကိုနှစ်သက်လာတယ်။အဲ့လိုနှစ်သက်လာတဲ့အခါမှာကိုယ့်စိတ်နှပါရှမ်းသာပါတယ်။ထိုင်နေရတာတဏှာကြီးတာပြည့်သွားတယ်ဟမ်တဏှာကြီးပြည့်သွားပြီလားဟုတ်လားမဖြစ်ဘူးလ
ား
ဖြစ်တယ်နော်တဏှာကြီးပြည့်သွားပြီလားအချိန်ကလည်းကုံမန်းတော့မသိလိုက်ဘူးနားထောင်နေတော့မှရှိသေးတယ်မှတ်နေတော့မှရှိသေးတယ်အဲ့မှာကိုယ်စိတ်နှစ်ပါးဟာရှမ်းသာနေတယ်မစင်းရဲဘူးနော်စင်းရဲတယ်လို့မထင်ဘူးအဲ့ဒီက
ဝိတက်ဝိစာရပိဋိပင်ရှမ်းသာတော့ဘာလို့လို့ပါခေါ်လဲဒုက္ခလို့ပါဒုက္ခရှမ်းသာတယ်ရှမ်းသာတယ်ပဲလို့လဲသူရဲ့အိဗယ်ကိုယ့်ဟာကိုသိရမယ်ကိုယ်စိတ်နှစ်ပါးရှမ်းသာပါတယ်နော်ရှမ်းသာဒုက္ခဆိုတာရှမ်းသာတယ်
อ่ะเนี่ยซึมเนี่ยกว่าใต้กองอ่ะ
วิเตวิสาระปิติทุกข์
เอออายุงโตินไปดิอายุงโตต้งตัดနိုင်တယ်
อายุงโตต้งตัดနိုင်တဲ့အတွက်ကိုဟာနှစ်သက်ချင်းဆိုတဲ့ปิติတွေဖြစ်လာတယ်ปิติတွေဖြစ်လာပြီးတဲ့ခါမှာทุกข์ဆိုတဲ့ကိုစိတ်နှစ်ပါးရှမ်းတာနေ
အဲ့တော့ရှမ်းๆတော့ตาเนี่ยစက်အားထုတ်တဲ့သူတယောက်อ่ะစိတ်ပြန့်လွင့်အောင်မလား ပြန့်လွင့်အောင်ဘာလို့ဆိုဟိုဒီပေါ်မှာစိတ်ချမ်းသာကိုချမ်းသာအထုတ်နေရပြီလေအထုတ်နေတဲ့စိတ်မပြန့်လွင့်တော့မပြန့်လွင့်တော့တဲ့အခါမှာဒီဝင်လေထွက်လေလွှဲရင်ဘယ်မှစိတ်သွားတော့ခုနကမှသုံးသက်နေတာရှိသေးတယ်ဝင်လေထွက်လေရောအေးတာတွေနှွေးတာတွေချက်ပြီးသုံးသက်နေသေးတယ်ကျဉ်နှက်နေသေးတယ်နည်းနည်းလေးကျဉ်နှက်နေရသေးတယ်အဲကျဉ်နှက်တဲ့စီကိုအာရုံရောက်သေးတယ်ချမ်းသာသွားတယ်ကိုစိတ်နှစ်ပါးအဲ့လိုချမ်းသာတဲ့ဆက်အထုတ်တဲ့အခါမှာတော့အားလုံးကိုတလောကလုံးကိုသူဥပိ္ပခပြုလိုက်ပြည့်ပြီးတော့မှဧကကတာလို့ခေါ်တယ်ရေးပြပါဒီက
ောင်ကဓမ္မငါတော့ဟိုပေါ်မှာဖြစ်လို့ဒီရဲ့လောက်တော့ဧကကတာလို့ခေါ်တယ်ဧက
ကတာဧကနဲ့အကတာနဲ့ပေါင်းထားတာဧကကတာ
ဧကကတာ
ဧကကတာဆိုတာကစူးစိုက်ရှင်ပေါ့တမာတိလို့ပြရတယ်ခွင်းစားဆိုပေတယ်တမာတိလို့လုပ်လိုက်စူးစိုက်ရှင်တမာတိအဲ့ဒီကြမှာတမာတိရပါတ
ယ်တမာတိတစ်ခုဖြစ်ဖို့အတွက်လွယ်တယ်များမှတ်လား တမာတိရတယ်ဆိုတော့အဆင့်ကြီးအများကြီးဖြတ်တယ်အဲ့ဒီကြမှာတမာတိတစ်ခုဆိုတော့ရတယ်အဲ့ဒီတမာတိတစ်ခုရသွားလို့ချင်းဇန်ဖြစ်သွားပြီအဲ့ဒီမှာပထမဆုံးရတဲ့ဇန်မလို့ပထမဇန်လို့ခေါ်တယ်ပထမဇန်ဆိုတော့အဲ့ဒ
ါပဋ္ဌာန်းတွေပါလိလွတ်တက်တဲ့လူဆိုရင်ဒါတွေကမစိမ့်တဝိတကတဝိစာရံဓမ္မံပရိစ္ဆာတဝိတကတဝိစာရောဓမ္မောဥပ္ပစ္စတိဟိတုပစ္စယာနဲ့ဒီဝတ္တနာမလေးခေါ်တယ်တဝိတကတဝိစာရံတဝိစာရတော့တာပြောတာတဝိတကဝိတ္တနဲ့ရှင်တယ်တဝိစာရဝိစာရနဲ့လည်းရှင်ပါတယ်လို့လက်ဒီလိုမျိုးပဋ္ဌာန်းပြောတာလေပဋ္ဌာန်းမှာအဲ့အရာတွေပါတော့ပိဋိတုခံဓမ္မံပရိစ္ဆာပိဋိတုခောဓမ္မောလို့နှုတ်လေလေပြီးမှတင်တာပြီးမှပဋ္ဌာန်းကိုကျိုးစားပြီးတော့လိတ်လာကြည့်ပုစောကြည့်နော်ပဋ္ဌာန်းနေသူများတွေပဋ္ဌာန်းကျွတ်တန်စက်တင်နေရလို့ရှိရင်ဒီမှာတင်ထားပြီးမှနားထောင်လို့ရှိရင်တိပဲရှိတယ်ကိုအများကြီးနားလေ
ဆိုတော့ဝိညာဉ်ဝိစာရပိဋိဒုက္ခဧကကတ္တဒီကောင်နောက်ဆုံးကနော
်
ဒီမှာစာဟိုရေးတဲ့အလွန်သွားလို့ဝိတဲဝိစာရပိဋိဒုက္ခဧကကတ္တအဲ့ဒီငါကိုလွန်မြောက်သွားပြီဆိုရင်တမာရီရသွားပြီ
အဲ့ဒီငါကိုပြည့်စုံသွားရင်လို့ခေါ်တယ်အဲ့ငါကိုပြည့်စုံရင်တမာရီရတယ်ကဲဆိုတော့တို့တရားစခန်းခဏဝင်ကြည့်လိုက်မယ်တဘောမှာနော်သို့မဟုတ်တရားထိုင်ကြည့်လိုက်မယ်
တခါတလေမှာတရားထိုင်တာတဏှာကြီးတာပြည့်သွားတယ်ဝိတက်နဲ့ပဲလှုပ်ရှုပ်နေ
ဟုတ်လားမဟုတ်လားဟုတ်တယ်နော်ဝိတက်နဲ့ပဲလှုပ်ရှုပ်နေဟိုတော့ကြလွင့်သွားသွားတယ်အဲ့လိုအဲ့လိုနဲ့ဒေါင်းဆိုပြီးတရားစခန်းမှာနိုင်မောင်းအခောက်သွားပြီကိုဘာမှကိုမဟုတ်လဲဝိတက်တခုတည်းနဲ့ပဲပြာရာတွေခက်နေတာလူကတော့ထိုင်နေစိတ်ကပြာရာတွေခက်လို့ဆိုငိုက်သွားလိုက်ဟိုငါလည်းငိုက်နေပြန်ပြီငိုက်နေပြန်ပြီဆိုတခါဝင်နေထွက်တယ်ပြန်လို့ဝင်နေထွက်တယ်ပြန်လို့ပြီးတော့မှဟိုကိုယ်တိုင်လှုပ်ဘူးလို့ချင်းကိုအကြောင်းကိုပြောတာနော်ကိုအကြောင်းကိုပြောရင်အကုန်လုံးနဲ့ထက်တူကြတယ်
ဟုတ်ကဲ့တော်တော်ကြာဆိုတော့အဲတနားရီလာပြည့်သွားဝီတက်နဲ့လှုပ်ရှုပ်သွားတချို့ဆယ်ရက်လုံးတာတရားစခန်းဝင်တယ်ဝီတက်တခုတည်းပြန်လာရတယ်ဒီလိုမျိုးရှိရတယ
်
တချို့ကဝိစာရလောက်ရောက်တယ်သုံးတက်နိုင်တယ်သိလားသုံးတက်နိုင်တယ်အဲ့လိုအာယုံလေးကိုသုံးတက်သုံးတက်နေပဲနားရီပြည့်သွားပြီအဲ့ဒီလိုနဲ့သူကအဲ့ဒီအောင်မတက်လာလိုက်တချို့ကပီတိအထိရောက်ခဲ့တယ်အမလေးဒီတရားထိုင်ကောင်းလိုက်တာအဲ့လိုမျိုးလေးရှိရနော်ဟုတ်လ
ား
မတူးနော်အဲတရားထိုင်လိုက်တာလေဟိုဒီနေ့တရားထိုင်အရန်ကောင်းတာပဲဟိုဘာလို့ကောင်းအောင်တော့မသိအိမ့်ငိုက်လို့ပဲဟိုတရားထိုင်နေပဲထိုင်နေတဲ့အိတ်တက်သွားလို့ပဲကောင်းသွားလာတော့ပြောတယ်ဗောနော်တကယ်ကြီးကောင်းလိုက်တာဆိုရင်တော့သူကပီတိတက်လာခဲ့ပြီနော်အဲ့ဒီပီတိအဆင့်ကိုကြော်လွန်သွားနိုင်တဲ့လူကကြတော့ချမ်းသာသွားတယ်ပီတိတို့မှာကြော်လွန်သွားတိတ်စကားမပြောတော့သူကလေဒီရဲ့တရားရဲ့ကိုယ်စိတ်နှစ်ပါးချမ်းသာတာလေးကိုပဲသူအဲ့ဒီရတာလေးပဲသူခံစားပြောမယ်ဆိုရင်တော့တော်တော်စိန်ကြတဲ့ line လို့ပြောမယ်ဒီ line ကိုလိုက်သွားလို့အောင်မြင်သွားရင်ပေါ့လေအဲ့ဆိုရင်သူကဟိုပီတိသမားလောက်စကားမပြတော့ပီတိသမားကဘုရုတွေ့တရားထိုင်နေတော့ကောင်းရဲ့နော်လေးလှုပ်တက်တယ
်
ဟုတ်လားသူကလေဒီနေ့လေဘလို့ဖြစ်မှမသိဘူးတရားထိုင်တာခန္ဓာကိုယ်ပျောက်သွားလားမသိဘူးနော်လက်ကြည့်လည်းမရှိတော့ဘူးတော်တော်တတိထားရတယ်အဲ့လိုသူကပီတိတွေအရင်ဖြစ်ခဲ့တာဟုတ်ပီတိရဲ့အဟောင်းကလေဟိုသူများခုံနာထက်တော်မှာပို့ပြီးတော့မှမြောက်တဲ့သဘောမျိုးတွေရှိရဆိုဆိုရင်ပီတိရဲ့အချိန်နဲ့ပဲဟိုလိုပြောမအောင်ဇံပြန်တယ်လို့မျိုးဘိညာဉ်ပြန်တယ်လို့မျိုးပြန်နိုင်တယ်ပီတိကြောင့်ပြန်နိုင်တာရှိတယ်ဟိုရှင်တော့ကအဲ့ဒီဟိုမြို့သမီးတယောက်ကတိရိလင်္ကာနိုင်ငံမှာပါပဲသူကကိုဝင်ရင့်မိုင်းနေဆိုတော့သူကဖျားပွဲရောက်သွားပြီးပူဇော်ချင်တာပေါ့သူမိဘမလွတ်မလွတ်တဲ့အခါကျတော့သူ့ရဲ့အိမ်ဝန်တာလေးမှထွက်ပြီးတော့မှစီရီတော်ကြည့်ပြီးတော့မှဩသူကဖျားရဲ့ဂုဏ်တော်တွေနှလုံးသွင်းနေသူပီတိတအားဖြစ်လာတာစသိမ်းမွန်းကြီးနေပါထားပြီလေပီတိတွေတအားကြီးဖြစ်လာပြီတော့သူဘယ်လိုအဲ့ဒီရောက်တော့မှမသိဘူးလေသူအရင်သွားတဲ့လူတွေကနောက်ကကြာလေသူကအရှိရရောက်နေနေပြီအဲ့လိုပီတိရဲ့အစံကသူကိုယ်တိုင်လည်းမသိလိုက်သူတအားနဲ့ပီတိပေါ့ဘာခဏကိုပေါ့ပါယွာကုန်းတစ်ခုလိုပဲလွင့်ပြီးတော့သူကသွားလိုက်ဒါဇန်လည်းမရောက်မှတ်လည်းမရောက်ဖို့လည်းမရောက်ပီတိရဲ့အချိန်နဲ့ပဲသွားတာလေအဲ့လိုမျိုးရှိတယ်နောက်ပြီးတော့ပီတိနဲ့ဒုက္ခဘယ်လိုပေါ့လဲပီတိကနှစ်သက်တာနော်ဒုက္ခက
ချမ်းသာ
ချမ်းသာတော့ဒီကောင်ကဝေဒနာမဟုတ်ဒုက္ခဆိုတာကဝေဒနာလေဒုက္ခတဟာကောကာယဝိညာဉ်သိရှိရမလားဒုက္ခဆိုတာဝေဒနာတစ်ခုသူကတော့ဝေဒနာမဟုတ်ဘူးသူကစိတ်တသိက်တစ်ခုဒါစိတ်တသိက်ပိုင်းမှာပီတိကြောင့်ဆက်လေ့လာတယ်သူတို့နှစ်ခုကဘာကွာတယ်လဲဆိုရင်ပီတိနဲ့ဒုက္ခပီတိကအရာကျင်းတယ်လို့ပြောရမယ်ဒုက္ခကအရာကျေတယ်ဥပမာမယ်တို့ဟိုတောင်ပေါ်သွားတယ်ပေါ့ဟိုတနေ့ကနော်တို့ဆိုင်ကိန်းနဲ့တောင်ပေါ်သွားကြတောင်ပေါ်သွားကြတဲ့အခါမှာမရောက်သေးဘူးလားလို့တမျောမျောနဲ့တို့သွားကြရဟုတ်လား ဟုတ်တယ်ရှင်အေးဟုတ်နေတာကြီးလေမရောက်သေးဘူးလားလို့တမျောမျောနဲ့သွားကြရနော်ရေချောင်းလေးလည်းကြော်ပြီးတော့ရောက်ပါပြီဟိုအရှိန်နားမှာဆိုတော့အဲ့မှာတစ်ချက်ပီတီတစ်ခုရပါပြီဟုတ်လားဩရောက်တော့မှာဖြည့်သိမ့်နိုင်သွားပြီကောက်ကောက်ဖြည့်သိမ့်နိုင်တယ်နော်တကယ်ရောက်သွားလိုက်တဲ့ခါမှာအမလေးရောက်ပြီတဲ့ဆိုတော့အဲ့မှာရှမ်းသာပါပြီဟုတ်လားစိတ်ရှမ်းသာပါပြီအဲ့ပီတီနဲ့သူကအလုပ်ကွာတယ်နော်ပီတီနဲ့သူကအလုပ်ကွာတယ်စာပေထဲမှာဥပမာပေးတာတော့ရိုးရှင်းလွန်းတယ်လူတယောက်ဟာတဲ့တော်ထဲမှာမောမောပန်းပန်းနဲ့သူလာတယ်ပေါ့နော်ရေလဲစားတယ်တားလဲပူလောင်နေတယ်ဘိုက်လဲစာနေတယ်ပေါ့အဲ့ဒီအချိန်မှာသူ့အခြေရနေပြီးတော့စန့်ကျင်ဘက်လူတယောက်ဟာလာတယ်သူကဘာလို့လဲဆိုတော့ကြာနွယ်ကြာရိုးကြီးတွေလည်းထမ်းလာတယ်ခန္ဓာကိုယ်တကောလည်းစိုချွဲနေတာပဲအဲ့ကြတော့အဲအခုရေတွေလည်းစုံနေရောဘယ်နာလာတော့ကျွန်တော်တို့အရန်မောနေပြီပေါ့နော်ရေဘယ်နာရှိလဲဆိုတိတ်မဝေးတော့ဘူးဒီနားလေးမှာပဲသူအခုမှချိပါလာရေတော်ဆက်လက်ကြနေတော့မှရှိသေးတယ်မဝေးဘူးအဲ့မှာရေကန်ကြီးလည်းရှိတယ်သစ်ပင်လည်းရှိတယ်ငပြောတော့လည်းရှိတယ်စားတော့ပြီးတော့မှရေရှိုးပြီးအေးအေးနားနေလို့ရပါတယ်အဲ့ဒီအတိစိတ်ကသူပီတိဖြစ်သွားပြီဟောနီးနေပြီပဲအဲ့မှာခုနလောက်သူမပင်ပန်းတော့ရောက်လူပြီရောက်လူပြီဆိုမှလေအဲ့ဒီအချိန်မှာတည်းသူတော်တော်ကြီးအင်အားပြည့်သွားတယ်နော်တကယ်ရောက်အဲ့ဒီအချိန်မှာအင်အားပြည့်နေတာပီတိအစွမ်းနဲ့အင်အားပြည့်နေတာတကယ်ရောက်တော့မှသူရေရှိုးမယ်ရေတွေအဝတော့မယ်ငါပြောသေးသေးစားမယ်အဲ့အဲ့မှာသူချမ်းသာဒုက္ခတွေကောင်းကောင်းကြီးခံစားနေပြီပီတိနဲ့ဒုက္ခအဲ့လိုလေးတော့ကြွားတယ်သူမယောင်ယောင်နဲ့ကြွားတော့ကြွားတယ်အဲ့ဒါပြောတာဆိုတော့ဒီဝိတက်ဝိစာရတို့ရဲ့အကြောင်းတွေလေပြောမယ်ဆိုရင်အကျည်ကြီးပြောပြရအောင်မယ်ဒါပေမဲ့သူစေတသိက်ပိုင်းအတွက်ရှင်းထားလိုက်ပြီနော်စေတသိက်ပိုင်းမှာဝိတက်ဝိစာရအတိမောက္ခဝိရိယပီတိစန္ဒဆိုပြီးတော့ပကိန်းစေတသိက်လျှောက်ပါဆိုရင်နင်ညကျွန်တော် online မှာပို့ချခဲ့တာလေ online ပေါ်လူနေဟိုရောမထဲတော့တာသူတို့ကအဲ့ဒီအဆင့်ရောက်နေမလို့ရောမထဲတော့တာအမင်းည online ပေါ်မှာပို့ချခဲ့တာအဲ့ဒီအကြောင်းလေးပို့ချခဲ့ဒီနင်ညပီတိကြောင့်ပြောအောင်ပါအဲ့တော့ဆိုတော့ဒီဝိတက်နဲ့ဝိစာရအကြောင်းကလည်းနည်းနည်းဩဒါတော့ဒုတိယဆံမှာထပ်ပြောပြလို့ရရနော်ဒါဆိုရင်ဒါဟာဒီ၅ခုပြည့်စုံသွားပြီဆိုလို့ချင်းပထမဇံရတယ်လို့ခေါ်တယ်တစ်ချက်မှတ်ထားပြီပါနော်ဒီငါးခုပြည့်စုံသွားရင်ဘာရမလဲ
ပထမ
ဇံရတယ်ပထမဇံရပြီရဲ့လူတယောက်ဟာပထမဇံအောင်ရနေပါပြီဆိုမှတော့နောက်ထပ်ဒဇံတက်ဖို့အတွက်သူ့အခက်ခဲတော့တိတ်မရှိဘူးနော်အခက်ခဲတိတ်မရှိတဲ့အခါမှာ तू ကသူကတော့ပထမဇံရပြီသားလူတယောက်ဟာဒုတိယဇံကိုဆက်တက်ရှင်တယ်ဒုတိယဇံကိုဆက်တက်ရှင်တယ်ဆိုရင် तू တရားအားထုတ်ရအောင်လေ
အားထုတ်အောင်မယ်ဆိုလို့ချင်းအရင်လိုဝိတက်ဝိတက်နဲ့လုံနေစရာလို့လား
မလိုပါဘူ
းလို့တော့နော်သူကဘယ်ရနဲ့စလိုက်မလဲဆိုရင
်ဝိစာရ
တော့
မှာပဲစလိုက်တယ်သူကတန်းပြီးတော့မှအာယုံကိုသုံးတက်နိုင်တယ်ခေါ်လိုမျိုးလုံးဝအရင်လိုမျိုးကြီးဝင်နေထွက်တဲ့ဇွတ်မလို့တော့သူကဇန်တော်ရထားပြီးသားလိုဖြစ်သွားတယ်လေအဲ့တော့သူကဝိစာရနေပြီးတော့မှစနိုင်တယ်ဘလို့နားလည်ရမလဲဆိုလို့ချင်းအခုဟိုအာကာရဲ့အာကာဘေးရညီလေးရဲ့ဒီညီမလေးရဲ့ပေါ့သူတို့တွေကအခုလိုက်ရတာနည်းနည်းပင်ပန်းလိမ့်မယ်ဟုတ်လားသူတို့အစမှာသူတို့မရှိခဲ့ဘူးလေအခုမှလိုက်ရတာဟုတ်သူတို့ဖြတ်လိုက်ရတာသူတို့တဲ့ပင်ပန်းမှုရှိတယ်ဘာပဲဖြစ်ဖြစ်အစကတော့ပြန်လေးလာမှာကိုရလိမ့်မယ်အခုတို့ကြံတဲ့အခွက်ကြတော့ဝိတက်မလို့တော့ဘူးလို့ဒီလိုပဲပြောရတော့ဟုတ်လားဒီနေ့ညပြောရင်ဒီညနားလဲတယ်မနေ့ကညပြောရင်မနေ့ကညနားလဲတယ်အဲ့လိုမျိုးရှေ့ပိုင်းမှာကျွမ်းကျင်ခဲ့သွားပြီလေးလာအားကောင်းခဲ့ပြီးသွားပြီဝိတက်မလို့တော့ဝိစာရနဲ့စလို့ရတယ်ဘာပြောပြောတမ်းပြီးတုံးတက်လိုက်လို့ရတယ်ဟုတ်အစတုန်းကလို့ပရမတ်ထဆိုတာဘာလဲအဘိဓမ္မထအဲ့ဒါအင်းနဲ့ထားတိုင်းပြောမှာပရမတ်ထအခုမေးလိုက်မယ်ပရမတ်ထတရားဆိုရင်အားလုံးက၄ပါးသူတို့ကြတော့၄ပါးဖြည့်ဖို့အတွက်မလွယ်ဘူးလေသူတို့အရှိသူတို့တဝိတက်တွေလုံနေသေးတယ်တို့ဘယ်ဝိစာဒာနဲ့စလို့ရတယ်ဒီသဘောပဲဒုတိယဇန်သမားအတွက်ကြတော့ဝိစာဒာနဲ့စတယ်ဝိစာဒာပိတိဒုက္ခဧကကတာနော်အဲ့ဒီဝိစာဒာစလိုက်ဒါကြက်တချောင်းကြက်အကုန်လုံးရတာပဲ ဝိစာဒာစကြက်မယ်ဝိစာဒာပိတိဒုက္ခဧကကတာဆိုရင်ဒုတိယဇန်ရတယ်နော်
အဲ့ဆိုရင်ပထမဇံဟာရူပဝဆရာကုတုစိတ်တပါးဖြစ်တယ်ဒုတိယဇံကနောက်ထပ်တပါးဆိုတော့ရူပကုတုနှစ်ပါးပြီးသွားပြီပေါ့ဟုတ်လားပထမဇံကုတုဒုတိယဇံကုတုနားလည်ပါလ
ား
ပထမဇံကုတုဒုတိယဇံကုတုကဲတတိယဇံကြာလို့ရှိရင်ဝိစာရဘာဖြုတ်မယ်သုံးသက်နေစရာကိုမလိုဘူးတခါတည်းနဲ့ပီတိဖြစ်သွားပြီနော်သုံးသက်နေစရာမလိုသူကတစ်ခုပြီးတစ်ခုအောင်မြင်တလောက်တော့နဲနိုင်တပြန်နဲအောင်ဖြုတ်မှာပဲဘာလို့လဲဆိုအချိန်ကြီးကြတယ်လေဟုတ်ဘူးလားအဲ့ဒီတော့ဘုံလေးနဲ့နဲ့တည်းနဲ့အောင်တော့ဖြုတ်ခဲ့ပါပဲဒါအတွက်တတိယဆန်သမားဟာပီတိကိုပါပီတိရင်စလိုက်တယ်ပေါ့ပီတိဒုက္ခဧကကတာသုံးခုနော်သူကပထမဆန်သမားဟာ၅ခုရှိတယ်ဟုတ်လားဝိတက်ဝိစာဒပီတိဒုက္ခဧကကတာ၅ခုဒုတိယဆန်သမားဟာ၄ခုရှိတယ်ဝိစာဒပီတိဒုက္ခဧကကတာဒုတိယဆန်သမားဟာ၄ခုရှိတယ်တတိယဆန်သမားအတွက်ကပီတိဒုက္ခဧကကတာသုံးခုပဲရှိတယ်နော်သရုပ်ထဆန်ဆိုရင်ပီတိပါထပ်ဖြုတ်မယ်ရှုပ်တယ်ပီတိကိုပါလေအခုနောက်ပြောသလိုပဲနှစ်သက်နေရတာကိုကပင်ပန်းမှုတစ်မျိုးပဲနှစ်သက်ကျင်နဲ့နေရတာကြီးကပင်ပန်းမှုတခါတည်းကိုစိတ်နှပါချမ်းချမ်းသာသာပဲအစာအာထုတ်လိုက်တော့မယ်သူကတော့လေအဲ့တော့
ဒုက္ခဧကကတာဆိုရင်နှစ်ခုပဲကျန်သွားတယ်နော်ဒုက္ခဧကကတာတဲ့အဲ့ဒါနဲ့တောက်ဖြတ်လိုက်တော့မယ်ဧကကတာဘာရောက်လိုက်ပေါ့ဒီမှာဒုက္ခဧကကတာနှစ်ခုကျန်တယ်နော်သရုပ်ထဆန်ကမှာကဲအဲ့တော့တို့လောကမှာကြတော့
ပစ္စည်းဥစ္စာပညာကများလေကောင်းလေတကယ်ရှမ်းသာစစ်ကိုဝင်တော့မယ်ဘာဝနာနဲ့အားထုတ်တော့မယ်ဆိုရင်ရှော့နိုင်လေကောင်းလေရှော့ချော့တာနောက်ဆုံးကပစ္စည်းဥစ္စာရင်ရှော့တာမဟုတ်တော့ဘဲနဲ့ကိုလုံနေတဲ့အလုံးမှမှအပိုတွေကိုရှော့ချော့ခဲ့လိုက်တော့တာရှော့နိုင်တော့နဲသွားလေသူကရှမ်းသာလေပဲနဲသွားလေじゃနောက်ဆုံးမှဘာမှမရှိတော့ရင်လုံးဝရှမ်းသာသွားတယ်ဒီပုံမျိုးပဲဆိုတော့ဧကကတာထားလိုက်တော့သရုပ်ထဆန်ဆိုရင်ဒုက္ခရဲ့ဧကကတာနောက်ဆိုရင်ရူပစိတ်၄ပါးမြောက်ပြီးသွားပြီပေါ့နော်နောက်တစ်ပါးကျန်တယ်အဲ့ဒီတပါးကကြတော့ဒုက္ခဆိုတဲ့ရှမ်းသာတာကြီးကိုပဲသူမကြိုက်တော့ကိုယ်စိတ်နှစ်ပါးရှမ်းသာမှုကိုခံစားနေရတာကပင်ပန်းတယ်ဒါတို့အနေနဲ့မှန်းဆလို့ပဲရမယ်နော်သရုပ်ထဆန်အထီအောင်ကတော့မှန်းဆလို့ပဲရတော့မယ်ဟုတ်လားဘာလို့လဲဆိုတော့သရုပ်ထဆန်ရရင်တတ်မရှိတော့လေတတ်မရှိဘူးနဲ့သူဘဝကိုဖျက်တမ်းလို့ရတယ်ဥပမာသူအတိတ်ထံနဲ့ငါးနာရီတတ်မရှိဘူးဆိုပြီးသရုပ်ထဆန်နဲ့နေလိုက်ဇန်ဝင်သားနဲ့အဲ့ငါးနာရီတတ်မရှိတော့တွေ့ဘူးချင်းဖားဟုတ်စခန်းကိုသွားအများရှိတယ်ကြရရမဖြစ်နိုင်တဲ့တရားရလို့ထင်ဖောက်သွားလိုက်အခုသွားလိုက်အခုတွေ့တယ်အဲ့ဒီမှာသရုပ်ထဆန်ဝင်သားနေပြီအများကြီးတယ်သူတတ်မရှိဘူးစိုက်တယ်လို့စံတက်လို့ရတယ်ကဘာလက်ခံတာလဲကျန်တဲ့တရားစခန်းမှာတော့ဒီဘက်လိုင်းကိုအားသိပ်မပေးဘူးသူကဖြစ်ပြက်ကိုပဲဝိပဿနာဘက်ကိုပဲအမြန်တက်ဖို့အားပေးကြတယ်ဖောက်အောင်မှာတော့ဆရာတော်ကြီးကဒီတမထကိုအရင်ဆုံးအရှိခံခိုင်းတာတော်တော်တင်ငင်သွားပြီဆိုမှဝိပဿနာဘက်ကိုတင်ပေးလိုက်တော့ခဏလေးအိတ်မကြတော့သူဘာလို့တို့ခြေပိုင်းမှာသူကရင့်ကျက်မှုတွေအများကြီးရခဲ့ပြီလေအဲ့ဒီတော့ဖောက်အောင်မှာတော့သရုပ်ထဆန်သမားတွေအများကြီးရှိတယ်တဲ့ဒါလည်းသူတို့မှတ်တမ်းမှတ်ရရင်လည်းတွေ့ဘူးလားကိုယ်တိုင်တစ်ခါမှမရောက်ဘူးဖောက်အောင်စကန်ကိုလေခါမရောက်ဘူးဆရာတော်ကြီးလည်းတွေ့ဘူးပေါ့ဆိုတော့ဒီဧကကတာအိုးအဲ့ဒီသရုပ်ထဆန်လောတွေအောင်ပိုင်ထားတဲ့သူဟာကိုယ်စိတ်နှစ်ပါးရှမ်းသာနေရတာကိုကသူ့တက်ပင်မနေတယ်တို့တော့ကတော့တော်တော်ကြီးရှမ်းသာပါရဲ့နော်သူ့တော့ကတော့ပင်မနေတယ်သူ့တက်ပင်မနေတဲ့အတွက်သူတို့ပြင်မှန်းတဲ့အတွက်သူဟာအဲ့ဒီရှမ်းသာလေးကိုဘာလုပ်လိုက်မယ်လို့ထင်လဲဥပ္ပခာပြုတ်လိုက်တယ်နော်ဖြုတ်လိုက်တယ်ဗောနော်ချမ်းသာကိုဖြုတ်လိုက်တဲ့အတွက်ဝေဒနာဆိုတာကတော့တခုတော့ရှိနေရမှာဝေဒနာမရှိတော့တော့မဖြစ်ဘူးအဲ့ဒီဟာလေးကိုဥပ္ပခာပြုတ်လိုက်တယ်အဲ့ဒီမှာသူကဥပ္ပခာကိုတခုအတွက်သူကထည့်ပြီးမှတ်ယူသွားတယ်ဥပ္ပခာဧကကတာနှစ်ခုဖြစ်သွားခုနသရုပ်ဒဆန်ကဒုက္ခဧကကတာ
ဒီပင်စမဆန်ကျတော့ဥပ္ပခာဧကကတာ
ဥပိ္ပခာဧကကတာဆိုတဲ့
နှစ်ပါးနှစ်ပါးရှိရဲ့အဲ့ဒါတွေကိုဇံကာလို့ခေါ်တယ်ဖြည်းဖြည်းချင်းနဲ့ရှင်းပြမယ်ပြီးကြမှာစာချက်လိုက်တခါလည်းပြီးပါတယ်အဲ့ဆိုရင်ဥပိ္ပခာရဲ့ဧကကတာရဲ့နှစ်ပါးရှိနေတဲ့ဟာပါဆန်လဲ
ပစ္စမဇံ
အလွယ်အကူဆိုရင်ပြီးမှချင်းချင်းဆိုရင်ပစ္စမဇံအဲ့လိုပြောနေကြပစ္စမဇံပထမဇံဒုတိယဇံတတိယဇံသတုဌဇံပစ္စမဇံအလွယ်ပြောနော်တတိယဇံတော့ပထမဇံပထမဇံဒုတိယဇံတတိယဇံပစ္စမဇံဟုတ်ပြီနော်အဲ့တော့
ပထမဇံဒုတိယဇံတတိယဇံသတုဌဇံပစ္စမဇံဆိုတဲ့အဲ့ဒီ၅ခုကိုရလို့ရှိရင်ရူပကုတုကုန်သွားပြီအဲ့ဒီအထီရအောင်စူးစမ်းနိုင်ပါလေ
မရလဲကိစ္စမကြည့်ဘူးပထမဇံလောက်နဲ့ရရင်လည်းပြီးတော့တာပဲဒဇံမှမရလဲမှတ်ဖို့ကတော့ရပါတယ်ဇံရမှရလို့မဟုတ်ပါဘူးလိုင်းချင်းမတူဘူးပေါ့ဇံပိုင်းကိုလက်ရှင်ဇံလိုင်းကိုလက်ပြမာတွေဘာတွေတွားပြီးတော့မှဖြစ်တတ်တယ်မှတ်ဖို့တော့မရအောင်တွားမှတ်ဖို့မရအောင်ဒါကိုအချိန်ခံပြီးတော့မှမှတ်ဖို့ရချင်းရတယ်အဲ့ကြိုင်တော့မှတ်ဖို့ရသွားရင်တော့ဟိုလုံးဝကိုယဟန္တာအထီအောင်ဖြစ်သွားရင်တော့ပြမာတော့မဖြစ်တော့ဘူးပေါ့နော်အဲ့အဲ့ဒီခါကျမှတို့ကနိဗ္ဗာန်ဇံတယ်လို့ခေါ်တာဟုတ်အဲ့ဒါတော့ထားလိုက်လောကုတ္တရာစိတ်မှာဆက်ပြီးတော့၄လာမယ်ဆိုတော့ဥပိ္ပခာဧကကတာနဲ့ဆိုရင်ပင်စမဇံရမယ်အဲ့လောက်ထိတော့နားလည်သွားပြီเนาะနားလည်သွားပြီဆိုလို့ရှိရင
်အဲ့ဒီဝိတ္တဝိသာဒပီတိဒုက္ခဧကကတာဆိုတဲ့အရာတွေကို
ဇံအင်္ဂါလို့ခေါ်တယ
်ကြီးမယ်တစ်ခါတည်းကြီးမယ်အဲ့ဒါ Sorry sorry အဲ့ဒါအရင်ပြီးလိုက်တယ်အခုချင်းချင်းပြတယ်ဇံဇံကိုရင်ချင်းပြတယ်เนาะဇံဇံဆိုတာဟာပါဠိတော်ကနေလာတဲ့ဇာနာဒီလိုလားသာနာသာနာပစ္စယောတိ
အဲ့ရလာသာနာဇာနာ
တို့တို့တကယ်တို့မြန်မာကတော့ဇာနာလို့ခေါ်အဲ့ဒီဇာနာဇာနာကိုတို့ကဟိုမြန်မာလိုလုပ်ရှင်တယ်ဆိုတော့တတ်လိုက်ဇံဖြစ်သွားတယ်နော်လေးလိုင်းလေးလိုင်းဟာမြန်မာစကားအသိမရှိတော့ဖြစ်လာသူတို့စကားကြီးပဲ ဆိုတော့ဇံဇံဆိုတာအခုနောက်ပြောတယ်အာယုံတစ်ခုကိုစူးစူးဆိုက်ဆိုက်ချုပ်နိုင်တာကိုဇံလို့ခေါ်တယ်အဲ့လိုကြီးလိုက်ပါအာယုံကိုစူးစူးဆိုက်ဆိုက်ရှူခြင်းဒီလောက်ရင်းရပြီအာယုံကိုစူးစူးဆိုက်ဆိုက်ရှူခြင်းဆက်ဆက်စူးစူးတော့မလုပ်နဲ့
ဆက်ဆက်ဆက်ဆက်
ပေါ်စူးစူးဆက်ဆိုင်ကဒီရက်တိတ်ပြောတာအာယုံကိုစူးစူးဆက်ဆိုင်ရှိကြည့်ဒါဟိုအလွယ်မှတ်ဖို့ပြောတာအဲ့ရလိုက်ရတယ်ဒီဘာကြီးရမသိဘူးဟိုခေါ်တယ
်နော်သူတို့ကပြောတော့ကိုကသူတို့ကလိုက်ကြည့်ရမလို့ပြင်းတယ
်ဖတ်ကြည့်အောင
်ဆက်ဆိုင်စူးစူးအထူးမြဲမြတ်ရှူအားတန်းဆန်ဟုခေါ်တဲ
့အဆန်းတော့ဗာလဲဆိုရင်အဲ့လေးချက်တာလေဆိုက်ဆိုက်စူးစူးအထူးမြဲမြတ်ရှူအားတန်းဆန်ဟုခေါ်တဲ့
ဒီမှာဝိဇ္ဇာကွန်တိန်နဲ့လေဒီဆရာတော်လို့ရေးတယ်လေဒီဆရာတော်ကြီးအကြီးကြီးပြီးခဲ့တာအဲ့ဒါလေလေးဆရာတော်ဒါလေးဆရာတော်ရဲ့တန်ပေါ်လေးပဲ
တော့ချစ်တော်နှစ်မောနှစ်အဲ့ဒါလေးရှိသေးတယ်သီလားအဲ့ဒါအဲ့ဒါတွေကလိုက်တင်ပေးနေကြာနေမှာဆိုလို့တော့ချစ်တော်နှစ်မောနှစ်အခုစနစ်အဲ့လိုမျိုးလေးသူကဟိုတန်ပေါက်လေးနေလေလေးဆရာတော်ပြိုင်လှုပ်တာတိတ်ကောင်းတာပဲအဲ့ဒါလေးဒါပေမဲ့အဲ့လောက်ထိမလှုပ်ပေးနဲ့စိုက်စိုက်ဆူဆူအထူးမြဲမြံရှူအားတန်ဆန်ဟုခေါ်တဲ့ဒီထဲမှာဒါကိုပြန်ချင်းပြဖို့မလိုပါဘူးเนาะဒီလောက်ကတော့တည်ပါတယ်
ဆိုတော့ဇံရဲ့အကြောင်းသိတော့တယ်နော်အဲ့ဒီဇံတစ်ခုဖြစ်ဖို့အတွက်ဘာတွေလိုသလဲဆိုရင်ခုနဝိတ္တဝိသံ
ဇံတို့တော့ပြောပါပြီနော်ဇံတစ်ချက်မှတ်နော်ဒီနေရာလေးတွေခတ်တယ်နော်ဇံဆိုတာသိပြီနော
်သိပြ
အာယုံမှာစူးစူးဆိုက်ဆိုက်နဲ့ရှုတယ်အဲ့ဒါကိုတမာတိလို့လည်းခေါ်လိုက်တယ်ဟုတ်လားခုနဧကကတာတမာတိပဲလို့ပြောခဲ့ရမလားအဲ့ဒါဆိုရင်တမာတိရပါတယ်သူဇံရပါပြီခေါ်လိုက်တော့ဆိုက်ဆိုက်စူးစူးအထူးမြဲမြံရှုပါဇံဟုတ်တယ်အဲ့ဒီဇံရဖို့အတွက်ဘာလိုအပ်တယ်လဲဆိုရင
်ခုနဝိတ္တဝိသာရပိဋိဒုက္ခဧကကတာဆိုတာကြီးလို့တယ်အဲ့ဒီဝိတ္တဝိသာရပိဋိဒုက္ခဧကကတာတွေကိုနာမည်တစ်မျိုးနဲ့ခေါ်လိုက်သေးတယ
်သူ့ကိုကျတော့ဇံအင်္ဂါတဲ့ဇံအင်္ဂါဇံအင်္ဂါအင်္ဂါဆိုတာ
စိတ်ပိုင်းအင်္ဂါဆိုတာ
စိတ်ပိုင်
းအင်္ဂါဆိုတာဗာလ
ေစိတ်ပိုင်
းဇံရဲ့စိတ်ပိုင်းဘာနော်မကြည့်ပါနဲ့
မောင်ပြောနေအင်္ဂါဆိုတာစိတ်အပိုင်းမှတ်အောင်နော်ဇံအင်္ဂါဆိုတော့ဇံဖြစ်ဖို့အတွက်လိုအပ်တဲ့အစိတ်အပိုင်းတွေဒ
ါခန္ဓာကိုယ်လေ ဒီခန္ဓာကိုဖြစ်ဖို့အတွက်လက်လိုတယ်ကွာဟုတ်လားမျက်နာလိုတယ်ဟိုခြေထောက်လိုတယ်ဒီလိုမျိုးနှာခေါင်းလိုတယ်မျက်စိလိုတယ်တခုခုချိုးရင်းသွားရင်အင်္ဂါမစုံလို့ပြောတာပဲလေဟုတ်လားအဲ့တော့ကိုအင်္ဂါဒါတွေကိုကိုအင်္ဂါကိုအင်္ဂါအားလုံးပေါင်းလိုက်ရင်တော့ကိုလို့တခါတည်းခေါ်လိုက်တယ်တခုချင်းစီခွဲလိုက်ရင်ကိုအင်္ဂါအဲ့ဒီ
ဒါဇန်အင်္ဂါခုနဝိတ္တဝိသရာအဲ့ဒီဝိတ္တဝိသရာတိပိဒုက္ခအိကရတ္တသာပိတုကေအဲ့ဒီတက်စာပိတုတေဟာဇန်အင်္ဂါ၅ခုနော်မှတ်ထားနော်ဒါကြောင့်ဇန်ရဖို့အတွက်ဇန်အင်္ဂါလိုတယ်ဆိုတော့ဘယ်မှာတွေ့ဖို့တယ်လဲဆိုရင်အဲ့ဒီပဋ္ဌာန်းမှာပဲတွေ့ဖို့လိမ့်မယ်ဇာနာပစ္စယောတိဇာနင်္ဂာနိဇာနတံပြုတ်တကဏ္ဏတမ္မာနံတံသမုဋ္ဌာနံရူပနံဇာနပစ္စေနပစ္စယောအော်ခုဇာနပစ္စယောနဲ့နားရပါပြီနော်တို့ရယ်ဇာနင်္ဂာနိဆိုတာဒါကိုပြောတာဇာနင်္ဂာနိဆိုရင်တလုံးကိုမြင်တာနဲ့ဟာရအကုန်မြင်ဗျာပဋ္ဌာန်းကျွင်အဲ့လိုပြောရမယ်ပညာဖြစ်တယ်လို့ခေါ်တယ်ပဋ္ဌာန်းကျွင်ပညာဖြစ်ရှင်သိအောင်လုပ်ရိုးရိုးသက်တာတရားနဲ့ကုသိုလ်လေးအပေါ်ယံလောက်တပြည့်ဆိုရင်လည်းရပါတယ်ဟိုအပြစ်ပြောနေမှာမဟုတ်ဘူးနော်ထပ်ပြီးပို့ပြီးလေးနဲ့စေချင်လို့ပြောတာပါဒီလိုစကားအများအားထက်တယ်ပြောတာလေရွတ်နယ်လေးပါမသိပဲရွတ်တာလကားပါညာအမျိုးပြောတာမဟုတ်ဘူးနော်ဒီချက်လေးနဲ့စေချင်တာပြောတာပါအဲမဲ့ကုသိုလ်မြောက်တော့ရတာပေါ့ပိုးတော့ကလင်းတို့တွေတော့မှကြားဘူးတယ်မလားလင်းတို့သား900တောင်မှပဲပဋ္ဌာန်းတရားလေးနာပြီးတော့သူတို့တွေအစဉ်ပြေသွားကြတော့ဟုတ်လားတွေ့လဲတွေ့ဘူးတယ်ဟုတ်တယ်လင်းတို့တွေဆိုတော့ဒါမဲ့တချို့ကလည်းအဲ့ဒီစကားကိုအများအားသုံးတယ်ဟာပဋ္ဌာန်းရွတ်တာဘာဖြစ်လဲကွာလင်းတို့သား900တောင်မှဆိုတော့ကိုလင်းတို့နဲ့ကြည့်ပဲဆွဲဆွဲနိုင်တယ်ဟုတ်တယ်နော်ကိုလင်းတို့မဟုတ်ဘူးအဲ့ဒါပြပါဟိုလင်းတို့ဆိုတာအာဟေကုသလဝိပဥပ္ပကတန်တေတဲ့နာနဲ့ပရိသန်တေနေရတဲ့ကောင်တွေသူတို့တရားကြနိုင်တဲ့ရည်ရှင်လည်းမရှိဘူးစွမ်းစားလည်းမရှိဘူးလုံနိုင်တဲ့ဘုံဘဝလည်းမဟုတ်ဘူးကွာဟိုလူလည်းဖြစ်တယ်ကွာသာသနာနဲ့လည်းကြုံတယ်ကွာဒီလိုတွေလည်းအခွင့်အရေးတွေရှိတယ်နာဒီလင်းတို့နဲ့ပဲပြန်ပြန်နိုင်ပြီးတော့မှဂျင်းနဲ့အနေနဲ့တို့ကပြောတာပါတို့ကသူများမပြောဘူးတို့ကပြောတာပါနော်ဆိုတော့သက်စာပိတုတေဆိုတာဆိုင်ကာ၅ခုနော်အဲ့ဒါဆိုင်ကာ၅ခုကာတစည်းမှာအင်္ဂါစိတ်ပိုင်းနေမရှိလားအင်ဂျင်ရှိတယ်ဘရိတ်ရှိတယ်လီဗာရှိတယ်ဘိန်းရှိတယ်တာယာအဲဒီဟာတွေကကားရဲ့အင်္ဂါစိတ်ပိုင်းနေနော်တစ်ကုန်လုံးပေါင်းလိုက်ရင်ကားဖြစ်သွားတယ်တစ်ခုခုယော့နေကားဖြစ်လား
မဖြစ်ဘ
ူးဘိန်းတစ်ဘိန်းပြုတ်နေအဲ့ကားလုံးမဖြစ်ဘူးဟုတ်လားတို့လည်းလက်တစ်ဖက်ပြုတ်နေအင်္ဂါမစုံတော့ဘူးဒါမျိုးပြောရလေအဲ့ကျွဲ့ဟိုကွာမပြည့်မစုံနဲ့ဖြစ်မှာပေါ့အဲ့ဒါနဲ့တက်စာပြည့်စုပြည့်ဆိုတဲ့ဒီ၅ခုမပြည့်မစုံမရှင်းစမ်းမရဒီလိုမျိုးပြောတာဒါအကုန်လုံးပြည့်စုံလဲမှဟုတ်စံရတယ်နောက်ပိုင်းမှာဖြုတ်ခဲ့တာကျတော့မလိုတော့လို့ဖြုတ်ခဲ့တာဟုတ်လားခြေပိုင်းမှာအခုနေတော့ဝိဇာတာစလို့ရမလား
မရအောင်ရှင်
းဘာသာမှမရှိတာဘူးလားဟုတ်လားဘာမှမရှိတာလည်းတော့ဝိဇာတာစအမျိုးသားပြောခြင်းဆိုရင်တော့ပြင်စမဇန်တိတက်စလိုက်ပါဟုတ်လားဥပိ္ပခအကောင်ဥပိ္ပခပြုတယ်ကွာမရပါဘူးနော်လှည့်ကျင့်ပြီးတော့အစင်စင်လှေကားဆိုတာအဲ့လိုတက်တယ်အစင်စင်တက်တယ်ကြော်တက်လို့ပြောပထမဇန်မရဘူးတဲ့လူကဒုတိယဇန်စကျင့်လို့ပဲရပါမလဲအဲ့ဒီတိုင်ပဲဒီဇီတင်္ကာ၅ခုတော့ပြည့်စုံတာကိုနောက်ပြီးတော့မတ်မှာလည်းအဲ့ဒီသဘောမျိုးပဲမတ်တစ်ခုရဖို့အတွက်မတ်အတွက်အင်္ဂါတွေလိုအပ်တယ်အဲ့ဒီဟာကိုမတ်အင်္ဂါပေါ့နော်မတ်အင်္ဂါတွေကိုသူကမတ်ကင်လို့ခေါ်လိုက်တယ်မတ်အင်္ဂါတွေကိုဘာခေါ်လဲ
မတ်ကင
်မတ်ကင်ရှစ်ပါဆိုတော့မှာတမ္မာဒိဋ္ဌိပါညာပေါ့အဲ့ဒီဘာညာထက်မြင်တယ်နော်တမ္မာဒိဋ္ဌိပါညာဆိုတာတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပအစရှိတယ်အဲ့ဒီရှစ်ပါကမတ်ရဲ့အင်္ဂါတွေပဲမတ်ကပစ္စယောမဂ္ဂင်္ဂာနိမဂ္ဂတံမဂ္ဂင်္ဂာနိမဂ္ဂင်္ဂာနိကိုပြောလိုက်တာ ਨੇ တမ္မာဒိဋ္ဌိကနေပြီးတော့မှအဲ့ဒီ7ပါးစလုံးပြည့်စုံမှရမယ်လို့ဒီလိုမျိုးပြောတာမဂ္ဂင်္ဂာနိမဂ္ဂတံပြုတ်တကံနဲ့တမ္မာနဲ့အဲ့တော့ဇာနင်္ဂာနိဇာနတံပြုတ်တကံနဲ့ဇာနင်္ဂာနိဇာနတံပြုတ်တကံဇာနင်္ဂာတွေနဲ့ဇာနတံပြုတ်တကံဇန်တစ်ခုအတွက်ပြည့်စုံတယ်အဲ့ဒီဟာကိုဒီဇာနပစ္စည်းကနေပြောမှတော့အကြောင်းတရားအနေနဲ့ထုတ်လုပ်ပြလိုက်တယ်တတိယပါလဲဆိုလို့ချင်းဒီဇာနပစ္စည်းရဲ့တတိယပဲပဋ္ဌာန်းကျတော့သူအဲ့လိုပြတယ်၃ခုပြတယ်လို့ခေါ်တယ်အမပရိသတ်သမုပ္ပံမှာဆိုရင်အဝိဇ္ဇာပစ္စယ
သင်္ခါရ
အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဲ့သင်္ခါရဘုသူကြောင့်ဖြစ်လဲဆိုရင်အဝိဇ္ဇာကြောင့်ဖြစ်တယ်အဲ့ဒါဆိုဘုသူတတိနဲ့ဆိုရင်အဲ့ဒါဝိပရိသတ်သမုပ္ပံမပြတော့အဲ့လိုမျိုးခေါ်တယ်အဲ့ဒါပရိသတ်သမုပ္ပံမပြတော့ပဋ္ဌာန်းမှာကြောင့်အဲ့လိုမဟုတ်ဘူးသူ့ကြောင့်သူဖြစ်တယ်ဘယ်တတိနဲ့ဖြစ်တယ်အဲ့ဒီလိုမျိုးပစ္စည်းဆိုတာအကြောင်းပစ္စယုတ်ကံဆိုတာအကျိုးပရိသတ်သမုပ္ပံရဲ့သဘောကအကြောင်းအကျိုးနှစ်ခုကိုပြတယ်ပစ္စည်းပြတယ်ပစ္စယုတ်ကံပြတယ်ပထမရဲ့သဘောကျတော့ပစ္စည်းကိုလည်းပြတယ်ပစ္စယုတ်ကံကိုလည်းပြောတယ်အဲ့ဒီပစ္စည်းပစ္စယုတ်ကံနှစ်ခုဆက်သွယ်ပေးထားတဲ့တတိတစ်ခုပြတယ်အဲ့တော့ပစ္စယတတိလို့ခေါ်တယ်ပထမကိုလေ့လာရင်တော့သုံးချက်နဲ့လေ့လာတယ်အဲ့ဒီဟာလည်းဟိုစံတော်မစုံနဲ့ပစ္စည်းပိုင်းဆိုတာကြီးကတို့တွေဟိုပြီးဒီမှာရဲ့၈ပိုင်းမြောက်ပါမဖြစ်မနေလေ့လာတယ်သူ့ကြော်သွားလို့မရမဖြစ်မနေလေ့လာရနော်၈ပိုင်းမြောက်မှာအဲ့ဒီဟာပထမကိုသိစိတ်ဆွဲချင်ဟို၈ပိုင်းနေမတက်ခဲ့ဘဲနဲ့တော့နားမလဲဘူး၈ပိုင်းနေတက်ပြီအဲ့ပထမကိုတော့ပစ္စည်းပိုင်းကြီးဆိုတဲ့ဗီဒီမာရဲ့၈ပိုင်းမြောက်မှာပစ္စည်းပိုင်းကြီးကိုဟိုကန္တာကြီးနှစ်ခုနဲ့ခွဲထားလိုက်တယ်ပထမတစ်ခုက
ဟိုပရိသတ်သမုတ်ပိုင်းပရိသတ်သမုတ်ပိုင်းကြီးကိုတင်ပြီးသွားပြီဆိုမှပစ္စည်းပိုင်းဆိုပြီးတော့မှအဲ့ဒီနှစ်ခုတည်းနဲ့တည်းအဲ့ဒီဟိုအခုစိတ်စီတသိပ်လို့ဗောလေသူကပစ္စည်းပိုင်းဆိုတာရှိ
တယ်အဲ့တော့ဒါဆိုရင်ဒါဆန်ဆန်အင်ကာနှစ်ခုရပါတယ်နော
်ဟုတ
်အဲ့တော့ဒီဇိုင်းရဲ့ဒီဇိုင်းအင်ကာရဲ့တိုးနဲ့ပါဆိုင်တော့
ဒီဇိုင်း
ဟုတ်လားအကယ်၍များတို့တရားအားထုတ်လို့ဇန်အင်ကာတွေပြည့်စုံပြီးဇန်ရရင်တော့တို့ရဲ့စိတ်မှာဇန်မရှိတော့လားအဲ့ဒီကြမှာဇန်စိတ်ဆိုတာပေါ့လေ
ဇန်အင်ကာ
ပြည့်စုံ
ဇန်စိတ်ဒီသုံးခုခွဲပါလေဒီကောင်ဆောင်ရွက်ဝဲမှာဖမ်းပါတယ
်ဇန်အင်ကာဇန်စိတ်တို့ဤကွဲပြားချက်ကိုဖော်ပြပါဒါဒီလိုမျိုးလေးပေါ့နော်အဲ့ဒါဇန်ဆိုတာ
စူးစူးဆိုက်ဆိုက်အာယုံကိုစူးစူးဆိုက်ဆိုက်ရှုတာကိုဇန်ခေါ်တယ်ဇန်အင်ကာဆိုတာဝိတဝိစာရပိတိတုကဧကကတာအတီငါ့ကိုကဇန်အင်ကာခေါ်တယ်အဲ့ဒီဇန်နဲ့ရှင်နဲ့စိတ်ကမှဇန်စိတ်ဇန်ရတဲ့သူမှဇန်စိတ်ရှိတာပေါ့တို့မှဇန်စိတ်မရှိဘူးဇန်ဆိုတဲ့တဘာဝတစ်ခုရှိနေတယ်ဇန်အင်္ဂါဆိုတဲ့တဘာဝတွေလည်းရှိနေတယ်တို့မှတော့ဇန်စိတ်မရှိဘူးဒီလိုမျိုးပြောတာနော်ဇန်အင်္ဂါဇန်စိတ်ဒီလိုတုံးလို့ရှိ ဆိုလို့ချင်းပရမဇန်ဒုတိယဇန်တတိယဇန်သတ္တဇန်ပြစ္ဆမဇန
်အားလုံးသဘောပေါက်ပြီနော်ပြစ္ဆမဇန်တိရောငါ့ကုစလုံးသဘောပေါက်သွားပြီရှင်ယောက်ကြောနေနော်ဒီမှာကောင်းကောင်းဒါဆိုလို့ရှိရင်ငါးခုပြီးသွားပြီဟုတ်လားငါးခုပြီးသွားလို့ရှိရင်ရူပကုတ္တစိတ်ကုန်သွားပြီရောရူပကုတ္တစိတ်ဘယ်နှပါးရှိလဲရူပကုတ္တစိတ်၅ပါးဒီ၅ပါးကိုပဲပြောတာပဲလေအဲ့ဒီရူပကုတ္တစိတ်ကနေပြီးတော့ကုတ္တစိတ်တွေရတဲ့ဒီဇံတွေကိုထိမ့်သိမ့်ထားပြီးတော့မှဒီဘဝမှာမပြည့်စည်ဘူးပြည့်စည်တာရှိရင်နော်ဆိုတော့ဟိုညီမလေးကပထမဇံရထားတယ်ကွာခွင့်ရေးလေးကောင်းတော့သူပထမဇံရအောင်အားထုတ်ထားလိုက်တယ်နောက်တော့ចောင်းကိစ္စတွေရှုပ်လာတဲ့စာပေတိုင်ရှုပ်လာဇံဆက်မလို့တော့အဲ့ဇံချိုးတာရောစင်စင်လေးဇံချိုးရတော့ပုတ်ဆိုပြုတ်ကြတာတို့ကအဲ့လိုထင်တာဟုတ်လားဇံသွားတော့ပြုတ်ကြတာထင်တာဇံကိုဆက်မလို့တော့ဘူးဆိုလို့ရှိရင်ဇံချိုးတော့တာပဲလေအဲ့လားပါတို့ကဇံချိုးတယ်ဆိုရင်ရတိဘောနဲ့ပုတ်ကြည့်တခြားပြီတို့သိထားတာတွေကတော်တော်များများအမှန်တရားမဟုတ်တခြားပြီဇံကိုဆက်မလို့ရင်ဇံချိုးတော့တာပဲလေအဲ့လိုဇံမလျှောပဲနဲ့တေကန်နီးမှာဒီဇံနဲ့ပဲဒီဇံကိုဝင်စားပြီးတော့ပဲစုတိစိတ်ကျသွားတယ်ဆိုလို့ရှိရင်သူဟာပြမာသွားဖြစ်နေတယ်ပထမဇံနဲ့တေွားခဲ့လို့ရှိရင်ပထမဇံပြမာနေနေတဲ့ပုံအပုံပိုင်းမှာလေ့လာနော်ဒုတိယဇံနဲ့တေသွားရင်ဒုတိယဇံနဲ့တတိယဇံကျော်သွားတဲ့ပုံလည်းပဲရှိတယ်အဲ့ဒီမှာပြမာနေရှိတယ်သတ္တဝါဇံနဲ့နေတဲ့ပုံတွေရှိတယ်ပင်စမဇံနဲ့ပုံတွေရှိတယ်အဲ့ဒီပင်စမဇံနဲ့နေတဲ့အခါမှာအတ္တညတ္တပြမာလို့ပါတော့ရှိသေးတယ်ဒါလည်းပြောလို့ရှိရင်တိတ်ပြီးကျယ်ဝန်းသွားမယ်ဘာပဲဖြစ်အခုမပြောထားလဲနှောင်ကြရင်လေ့လာရမှာပဲလေအဲ့တော့ရူပဝဆရပုံအဲ့ဒီရူပဝဆရအလုံး16ပုံရှိတယ်ရူပပုံ16ပြမာရီကြီးပဲ16ပုံရှိတယ်အဲ့ဒီရူပဝဆရပြမာပုံ16ပုံမှာတွားပြီးတော့မှပရိတန်တွေနေတဲ့အခါမှာရူပဝိပတ်ဖြစ်ပြီပေါ့အဲ့ဒါဆိုရင်ရူပဝိပတ်စိတ်5ပါးတစ်ခုကျင့်အကုန်ပြီး15ပါးလုံးရတယ်ရူပဝိပတ်စိတ်5ပါးနော်ပထမဇံပုံမှာပထမဇံနဲ့နေတဲ့မြန်မာပြည်ပုံမှာအဲ့ဒီမှာကိုယ်ကမြန်မာပြည်ပေါ်ကနေပြည်သူတွေဖွင့်စုတည်သွားဖြစ်မယ်ပြည်သူတွေရလိုက်ပြီဆိုရင်ရူပဝိပတ်စိတ်တရားနာထအောင်နော်ဒုတိယဇံပုံမှာဒီဘက်ကလည်းဟိုဒီဘက်ကပထမဇံနဲ့တိတ်ပြီးဟိုဘက်မှာဒုတိယဇံတက်နေလို့တော့မရအောင်တော့ပထမဇံနဲ့တင်ပထမဇံမှာပဲနေရမယ်ဟုတ်လားကျိုးကတူညီရလေတူညီတယ်ဒုတိယဇံနဲ့တင်ဒုတိယဇံမြန်မာရင်နဲ့တူတူနေရမယ်တတိယဇံအဲ့ဒီအတိုင်းပဲအဲ့ဒီမြန်မာပြည်သွားတဲ့အခါမှာရူပဝိပတ်စိတ်လို့ခေါ်တယ်ရူပဝိပတ်ဆိုတာဒုတ်ဒီဘက်မှာပဲတော့မဖြစ်နိုင်တော့ဝိပတ်စိတ်ဆိုတာလေဟိုဘက်မှာပဲပရိသန်တွေတွားပြီးတော့မှနေမှာပဲရူပဝိပတ်စိတ်ဒါကြောင့်ပထမဇန်နဲ့တည်ရင်ဟိုဘက်မှာပထမဇန်ဖြစ်မှာတော့ဖြစ်မယ်ဒုတိယဇန်တည်ရင်ဒုတိယဇန်ဖြစ်ဝိပတ်ကိုသဘောပေါက်ပြီနော်ကရိယာ၅ပါးကျတော့ဖရာယဟန္တာတို့မှာရူပစိတ်တွေဖြစ်တဲ့အခါဖြစ်တာပေါ့မြတ်စွာဘုရားရှင်တပိုးထွေတွေဖန်ဆင်းတော့မယ်ဆိုရင်ရူပဝဆရဇန်ကိုအရင်ဝင်စားရတယ်လေဇန်ကိုဝင်စားပြီးတော့မှသာတကိုးဖန်ဆင်းလို့ရတယ်အဲ့ဒီပဒုတစဒီပင်စဆိုတဲ့ဩဒီပင်စမဇန်ဆိုတဲ့ဆံမရပဲနဲ့ဘယ်သူမှတကိုးပြလို့မရအောင်ညာပြီးတော့ပဲမျက်လှည့်ပြလို့ရရမယ်တကိုးပြလို့တော့မရအောင်အဲ့ဒီပြစ္ဆမဇံရပြီးပြီထောင်းရလဲသူဘာလုံးနိုင်တော့ဘာမှမလုံးနိုင်ဘူးဥပိ္ပခဧကကတ္တာနဲ့ပဲသူရဲ့အာယုတစ်ခုတည်းကိုသူစူးစူးဆက်ဆက်ရှိဒါပဲလုံးနိုင်တယ်ဇံဆိုတော့ဘာမှကိုမလုံးနိုင်တာဒါပဲလုံးနိုင်တယ်တကိုးလည်းမပြနိုင်ဘူးမိုးပေါ်လည်းမပြနိုင်ဘူးဇံကလေဇံရဲ့အဓိကအချက်ကဘာလဲဆိုရင်အာယုတစ်ခုကိုသူစူးစူးဆက်ဆက်တခြားအာယုတွေသူမရှိတော့ဒီတစ်ခုတည်းနဲ့ပဲသူနေတယ်ဇံရှမ်းတာနေတယ်အဲ့ဇံရှမ်းတာလည်းနေတယ်ကြေမြန်ပြင်စမဇန်အထိရလို့ထပ်စူးစားခြင်းလေဘာစူးစားခြင်းလဲသူများကိုတကောပြနေသူစူးစားအောင်မယ်ဆိုရင်အဘိညာဉ်ကံဆိုတာတသက်တင်ရတယ်အဲ့ဒါကလည်းနောက်ပိုင်းမှာတင်ရမယ်နော်အဘိညာဉ်ကံကိုတင်ရတယ်အဲ့ဒီအဘိညာဉ်ကံရဖို့အတွက်ထပ်ကျင့်ရသေးတယ်ပြင်စမဇန်ရအောင်လည်းဘာမှမလုပ်နိုင်သေးဘူးအဲ့ဒီသူထပ်ကျင့်ပြီးတော့မှအဘိညာဉ်တွေရသွားပြီဆိုလို့ရှိရင်တော့သူကသူများကိုတကောပြခြင်းပြလို့ရတယ်ဒါတော့မှပဲအကုန်လုံးအဘိညာဉ်ကအကုန်လုံးနိုင်တာမဟုတ်လို့သူစွမ်းရပဲသူကတကောပြနိုင်တယ် တချို့ကရေပေါ်လမ်းချောက်ပြနိုင်တယ်တချို့ကဒီတောင်ကြီးကိုဖောက်ကတ်သွားနိုင်တယ်ဘယ်လိုမျိုးသွားမလဲရေပေါ်မှာလမ်းချောက်ကျင်လို့ရှိရင်ရေပေါ်မှာလမ်းချောက်လို့မရအောင်တဘာဝတရားကိုလွန်ဆန်လို့မရအောင်အဲ့ဒီရေပေါ်မှာလမ်းချောက်ဖို့အတွက်သူကပထဝီကတိုင်းဆိုတဲ့ဒီမြေကြီးနဲ့အမာကတိုင်းကိုဇန်နဲ့အရင်ဆုံးဝင်စားလိုက်တယ်ဝင်စားပြီးတော့မှသူ့ရဲ့အဘိညာဉ်တကုံးနဲ့အဲ့ဒီရေပေါ်မှာအဲ့ဒီမြေတစ်ခုကိုသူလွတ်ပြေးလိုက်တယ်သူအဲ့ဒီမြေပေါ်မှာပဲရှောက်သွားလို့ရတယ်ဘတော်မှရေပေါ်မှာလမ်းလျှောက်လို့မရဘူးတိုးတော့သူဖန်ဆင်းထားတဲ့မြေသူပဲမြင်တယ်တို့မမြင်အောင်အဲ့တော့အဲရေပေါ်လမ်းလျှောက်နေရတော့ပြန်ဟန်တာကြီးဆိုဘယ်တော့ယူတော့တို့ကပြောတာပါနော်အဲရေပေါ်မှာလမ်းလျှောက်ဖေးဆိုဆိုခန်းထားတက်တယ်ရှဲလိုက်ပါဗျာညာရေပေါ်မှာလမ်းလျှောက်နေဘယ်တော့ယူတော့တာဗုဒ္ဓဘာသာတွေဖြစ်ပြီဗုဒ္ဓဘာသာတွေတော့ယူတာဗုဒ္ဓဘာသာပဲရှိရဲ့အဲ့သူကအဲ့ဒီဟာကိုပထဝီကတိုင်းဆိုပြီးတော့မှသူကအဲ့ဒီဟိုသူ့ရဲ့တကုံးနဲ့တခုတရားတခုမြေတခုထိုးပြလိုက်တယ်သူကအဲ့ဒီပေါ်မှာရှောက်သွားတာပါရေပေါ်ရှောက်လို့မရတဘာဝကိုလွန်ဆန်လို့မရပါဘူးနောက်ပြီးလို့ချင်းအာကာသကတိုင်းဆိုတာရှိတယ်အာကာသဆိုတာကအခုရှိတဲ့ဟာတွေကိုသူ့တကူနဲ့ဖြောက်ပြလိုက်တာသူကတော့ဒီအရှိတောင်တစ်ခုကိုသူကဖောက်ထွက်သွားခြင်းနဲ့အဘိညာဉ်ရတဲ့သူဖောက်ထွက်သွားခြင်းအရင်ဆုံးပထမတန်ဒုတိယတန်တတိယတန်သတုတ္တတန်ပြထမတန်အစင်လိုက်ဝင်စားလိုက်ဇန်နေဝင်စားပြီးတော့မှသူအဘိညာဉ်ဆင့်ကိုရောက်ပြီးရပြီဆိုတော့မှအဲ့ဒီတောင်ကြီးကိုသူကအာကာသကြီးရဲ့လို့သူ့စိတ်ကမှန်းပြီးတော့မှဖြောက်လိုက်သူတယောက်စာပဲရတယ်အဲ့ဒီမှာအဲ့ဒီတောင်ကသူ့ရဲ့တကူအစွမ်းနဲ့ဖယ်လိုက်တဲ့အတွက်သူတယောက်စာအစင်ပြေအောင်ဟင်းလင်းပြန်ဖြစ်သွားပြီအဲ့ဒီဟင်းလင်းပြင်တွေကို तू ကသွားလိုက်တာပါတို့ကတော့မမြင်ဘူး तू तू ဖန်ဆင်းပြီး तू ကတော့ तू သွားဖို့တည်း तू ဖန်ဆင်းထားတာလေတို့မမြင်လိုက်ရအောင်အဲ့မှာ तू ကသွားလိုက်ပြီးဝင်လေထွက်လေជីတောင်ကြီးကိုဖောက်သွားတယ်မြေကိုရှိုးတယ်ဆိုတော့မြေကိုရှိုးဝင်လို့ထုံးတယ်မှမကြည့်ရတီကောင်မှမဟုတ်တာဟုတ်လားတီကောင်မဟုတ်ပဲလူတွေကမြေကိုဘယ်လိုရှိုးဝင်လဲအဲ့ဒီရှိုးဝင်လို့ရအောင်အဲ့မှာအာဂါတကတိုင်းဝင်စားပြီးတော့မလိုက်ကောင်းသူလုတ်ပြီးတော့တိတ်မြန်လောနဲ့သူ့ရဲ့အဘိညာဉ်တကူနဲ့ဇန်ရရုံနဲ့တော့မရအောင်ရချင်းဟုတ်လားညီရှိုးခြင်းလို့တောင်ဟောခြင်းလို့ပြေဝလမ်းချောက်ပြခြင်းလို့အဲ့ဒါဝိတ္တဝိသရာစပြောတာစူးစားပြန်သွားဆံပြီးရင်ထက်တက်ပြန်သွားဆံပြီးထက်တက်တဲ့အပိုင်းကိုကိုရောဝိတ္တိမတ်ဆိုပြီးတော့မှဒီဘိညင်ခန်းကိုတည်တန့်တင်ရတယ်ပြီးဒီမှာတည်းမှာတော့လိုရင်းကလေးပဲပါတယ်ဟုတ်ပြီနော်ဆိုလို့ရှိရင်ဒီညနားပါပြီတပတ်ခါမှတို့တနေ့လာနေ့ညမှာပြန်ဆောင်ကြရအောင
်
နေ့ကနားပေါ့နေ့ကနားအမအတွက်လည်းပြန်ပြရအောင်